time out of our misery. Abhidhammata teya ngaba. Tani bhyama lo byo yin abhidhamma ma thin sha shi ni de no teya bna ba shi le so yin ngaba abhidhammata teya ngaba lo byo yin abhidhamma khone jan ne ma pa ni de thin sha shi do tbo teya ri so de twet cha pathan ma le thin sha shi do teya ne atutu be phit le mi ho bi no da so abhidhammata teya ngaba ba ri le lo so yin chuma lo da le ri အဘိဓမ္မ မသိရသေးတဲ့သူတွေ ပါတဲ့အတွက်ကြောင့် ကျွန်မ ဒါကနေစပြီးတော့ ဓမ္မမိတ်ဆွေတို့ သင်ရတော့မှာ ဖြစ်သွားပြီ နော် စေတသိက် ယောက် နိဗ္ဗာန် ပညာ ဆိုပြီးတော့ အဘိဓမ္မ ခုနှစ်ကျမ်းအနေနဲ့ လောကကြီးမှာ ထင်ရှားရှိတဲ့တရားတွေကို ဟောကြားတဲ့အခါမှာအဲ့ဒီရဲ့အနှစ်ချုပ်ပေါ့လူရင်းအနှစ်ချုပ်ကိုယူလိုက်မယ်ဆိုရင်စေစေတသိက်ယုတ်နိဗ္ဗာန်ပညာရဲ့လို့တရားငါးပါးရှိအဲ့ဒီမှာမှတရှိတတ္တဝါတွေမှာထင်ရှားရှိတဲ့တရားတွေဟာစိတ်ဆိုတဲ့သဘောရှိတယ်စေတသိက်ဆိုတဲ့သဘောတရားရှိတယ်ယုတ်ဆိုတဲ့သဘောတရားရှိတယ်အဲ့တော့တရှိတတ္တဝါတယောက်မှာထင်ရှားရှိတဲ့သဘောတွေကိုပြောပါဆိုရင်စေစေတသိက်ယုတ်တရားတွေ အဲ့ဒီမှာမှစိတ်နဲ့စေတသိက်စိတ်ပေါင်းဘယ်လောက်ရှိလဲဆိုရင် 89ပါးစေတသိက်ပေါင်း 58ပါးယုတ်ပေါင်း 28ရှိပါအဲ့ဒီစိတ်စေတသိက်ယုတ်တရားတွေရှိလာရင်စိတ်ဆိုတဲ့သဘောတရားကလည်းဖြစ်ပြီးပြတ်တတ်တဲ့သဘာဝရှိတယ်စေတသိက်ဆိုတဲ့သဘောတရားကလည်းဖြစ်ပြီးပြတ်တတ်တဲ့သဘာဝရှိတယ်ယုတ်တရားဆိုတာလည်းဖြစ်ပြီးပြတ်တတ်တဲ့သဘာဝရှိတယ်အဲ့ဒီလိုစိတ်စေတသိက်ယုတ်တွေရှိတဲ့နေရာမှာစိတ်ထဲမှာလဲ ကောင်းတဲ့စိတ်တွေရှိတယ်မကောင်းတဲ့စိတ်တွေရှိမယ်စိတ်တသိက်မှာလဲဒီတိုင်းပဲယုတ်မှာလဲဒီတိုင်းယုတ်မှာလဲဒီတိုင်းပဲမြင်တွေ့သမျှတော့သဘောတရားတွေကိုအာယုံလို့တုံးတယ်မြင်လို့ရတဲ့အစင်းစားလို့ပြောရင်ရူပါယုတ်ပဋ္ဌာန်းသင်ဒီစကားလုံးကတော့ပါတာတော့ရူပါယုတ်ကြားလို့ရတဲ့အတန်တွေကိုတတ်တာယုတ်နမ်းရှုလို့ရတဲ့အနက်အမျိုးမျိုးကိုကံတာယုတ် စားလို့ရတဲ့ချိုးချင်းကန်ဆက်ဖန်စကားအစရှိတဲ့အရတာအမျိုးမျိုးကိုရတ်တာယုံတွေးထိလို့ရတဲ့အတွေ့အထိတွေကိုကြတော့ဖွတ်တတ်ပါယုံဆိုပြီးတော့အစင်းအတန်အနက်အရတာအတွေ့အထိအဲ့ဒီဟာငါးပါးကလွဲရင်ကြံတဲ့အာယုံတွေတွေးတယ်ကြံတဲ့အာယုံတွေကိုတော့ဓမ္မအာယုံဓမ္မာယုံလို့သုံးတယ်ဓမ္မာယုံဆိုတာကျမတို့အစာဦးတွေကိုပြောတာမဟုတ်ဘူး တွေးလို့ကြံလို့ရတဲ့အာယုံတွေကိုဓမ္မယုံဆိုပြီးတော့အစင်းအတန်အနက်အရတာအတွေ့အထိဆိုတဲ့အာယုံ၅ပါးစာလို့ပြောရင်အစင်းကိုရူပါယုံအတန်ကိုတတ်တာယုံနည်းနည်းတော့အဘိဓမ္မာမသင်ရသေးလဲဒါတော့နားထောင်နေရမယ်အနက်ကိုကန္တာယုံအရတာကိုရတ္တယုံအတွေ့အထိကိုဖွတ်တတ်ပါယုံအဲ့တော့အစင်းကိုရူပအတန်ကိုတတ်တာအနက်ကိုကန္တာ အတွေ့အထိအရသာကိုရတ္တအတွေ့အထိကိုဖွတ်တတ်ပါအဲ့ဒီဟာတွေဒီပြီးရင်ကျန်တဲ့သဘောတရားကိုဓမ္မအဲ့ဒီအာယုံတို့ဒီစိတ်တွေရဲ့အာယုံပြုရာငွေ့လျော်ရာဖြစ်တဲ့အတွက်အာယုံလို့သုံးတော့ရူပနဲ့ရူပဒါကအစင်းတတ္ထအတန်ဒါပါဠိလိုပြောတာအနံ့ကိုပါဠိလိုကန္တာ အဲ့ဒါကိုငွေလျော်တယ်ဒီစိတ်တွေကငွေလျော်တယ်တိနေတယ်အဲ့ဒီဟာကိုငွေလျော်တာတိတာကိုအာယုံလို့သုံးလိုက်တော့ရူပနဲ့အာယုံနဲ့ပေါင်းလိုက်တော့ရူပါယုံတတ္ထအတန်ဒီစိတ်တွေငွေလျော်ရာဖြစ်တဲ့အတွက်တတ္ထယုံတတ္ထနဲ့အာယုံ အနှံ့နေမှန်သမျှသည်မှွေးတဲ့အနှံ့မှာမဟုတ်ဘူးနော်ကျမတို့ရဲ့စိတ်ကကြည့်လိုက်ရူပဆိုလဲလှတဲ့အစင်းမှလို့မဟုတ်ဘူးလှတဲ့အစင်းလဲကျမတို့စိတ်ကကြည့်တယ်သိတယ်မလှတလှလဲစိတ်ဝင်စားတယ်ဟုတ်တယ်နော်စိတ်ဝင်စားတယ်ဆိုတာအာယုံမဲစိတ်ကဝင်စားနေတယ်အယုတ်ဆိုးတဲ့အစင်းလဲစိတ်ဝင်စားပါဟမ်စင်စားစင်စားကြည့်လှတဲ့အစင်းမှစိတ်ဝင်စားတယ်မလှတလှဆိုရင်တိတ်စိတ်ဝင်စားဘူးရုပ်ဆိုးတာကြရင်စိတ်ဝင်စားဘူးမထင်နဲ့လှတဲ့အစင်းလဲကျမတို့စိတ်ကဝင်စားတယ်အာယုံပြုတ်တယ်လို့ဆိုလို့ပဲမလှတလှလဲစိတ်ဝင်စားတယ်ကြည်မကောင်းဘူးအနိဋ္ဌာယုံကြည်သွေးတန်ရဲရဲနဲ့မကြည်နဲ့ဖုံးထားလဲကျမတို့ကတကြည်တယ်ဟဲ့ဘယ်မှာလဲပြဆမ်းမှာဖုံးထားတယ်သွားဖွင့်တယ်ဟုတ်လားပြီးရင်ကျမတို့ကမမြင်စေခြင်းလို့တကားပိတ်ချောင်းကြည့်တယ်။ဟောဒါစိတ်ရဲ့တဘာဝ။အဲ့ဒီစိတ်ကိုဆွဲဆောင်နိုင်တဲ့အစင်းအပန်အနံ့ရတာကိုအာယုံလို့တုံးတယ်။ပါဠိလို့ပြောရင်အာရမဏ။အာရမဏ။မြန်မာလို့ပြောတော့အာယုံ။ဒါကြောင့်အစင်းအမျိုးမျိုးသည်ရူပနဲ့အာယုံပေါင်းလိုက်တော့ရူပာယုံဖြစ်သွားတယ်။ဟုတ်ပြီနော်။ဒါကြောင့်ဒီနေရာမှာရူပအပေါင်းအာယုံဖြစ်တဲ့အတွက်အရေးချာအာဒီမှာလာကတ်လိုက်တော့ရူပာယုံတတ္တအတန်အမျိုးမျိုးလေတာယာရဲ့အတန်လေးမှစိတ်ဝင်စားတယ်မထင်နဲ့စဲတန်ဆိုတန်ယံဖြစ်တန်လေစိတ်ဝင်စားတာပဲဟုတ်လားဟုတ်တယ်နော်ဟဲ့လားဟိုဘက်မှာယံနေဖြစ်နေကြတယ်ပြောနေတယ်မကြောက်တည်းကလောက်လားမလောက်ဘူးလားစိတ်ကဝင်စားတာလေနားကရှည်မထွက်သွားလို့မကြားစေခြင်းလို့တိုးတိုးပြောရင်ချောင်းနှားထောင်တယ်။ဒါကြောင့်အတန်အမျိုးမျိုးတည်လဲစိတ်တို့ရဲ့မွေးလျော်ရာအာယုံဖြစ်တဲ့အတွက်ကြောင့်ပေါင်းလိုက်ရင်တဒ္ဒါယုံအနတ်အမျိုးမျိုးကန္ဓာကန္ဓာဆိုတာအနတ်အမျိုးမျိုးမွေးတဲ့အနတ်ပါမယ်။ဟလာအသင့်တင်အနတ်လားမယ်။နံတဲ့အနတ်လည်းပါမယ်။ဘာအနတ်မဆိုစိတ်ကဝင်စားတဲ့အတွက်အဲ့ဒီအနတ်ဒီစိတ်တွေကိုဆွဲဆောင်နိုင်တဲ့စွမ်းရည်တတ္တိအာယုံဆိုတာဒါပဲ။အာယုဆာဆွဲဆောင်နိုင်တဲ့တတိဒါကြောင့်ကန္ဓာမှာအနတ်နဲ့ပတ်သက်ရင်လေကျမတို့စိတ်ထဲမှာမှွေးတဲ့ပန်းနံလေးတွေရေမွေးနံလေးတွေမှရှူတယ်မထင်နဲ့ဟုတ်တယ်လားတမန်အနတ်လည်းရှူတယ်နန်းနေပါလေဆိုတော့ကျမအမြဲတမ်းပြောလို့ရှိတယ်ဇဘိုးများကြိုက်မိရင်ဇဘိုးဆိုတာနန်းလားမှွေးလားနန်းနေသိတယ်ဖမ်းတယ်မတတ်ဖို့ဘာမှတိပါတာကျမတို့ကကာရင်ကတော့လှုပ်ပြစ်တယ်လှုပ်ပြီးဒီလက်မှာပါလားမပါလားနန်းနေသိတယ်မင်းဘာလို့ဩအဲ့ဒါအဲ့ဒါအာယုဆိုတာဆွဲဆောင်နေဆိုတာဒါကြောင့်ကန္ဓာအာယုဘသူ့ဆွဲဆောင်စိတ်ကိုဆွဲဆောင်အရသာအမျိုးမျိုးကြရင်ဒါကြောင့်ကန္ဓာနဲ့အာယုပေါင်းလိုက်တော့ကန္ဓာယုရတ္တနဲ့ပေါင်းလိုက်တော့ရတ္တာယုပြီးရင်အတွေ့အထိကိုဖွတ်တတ်ပါလို့သုံးတယ်ဖွတ်တတ်ပါနဲ့အာယုပေါင်းလိုက်တော့ဖွတ်တတ်ပါယုအဲ့ဒီအစင်းအတန်အနတ်အရသာအတွေ့အထိရလို့ကျန်တဲ့သဘောတရားကိုဓမ္မလို့သုံးဓမ္မနဲ့အာယုံပေါင်းလိုက်တော့ဓမ္မယုံဆိုပြီးတော့အာယုံ6ပါးရှိတယ်အဲ့ဒီအာယုံ6ပါးကိုမွေးလျော်တဲ့စိတ်ဝင်စားနေစိတ်ကအဲ့ဒီမှာသွားသွားပြီးတော့ဝင်စားတယ်ဝင်စားတာအပေါ့ဝါနားမှာမစားဘူးဝင်ပြီးတော့မှစားတယ်အဲ့ဒီလိုဝင်စားတယ်ဆိုတော့စိတ်ဝင်စားစရာအာယုံတွေအာယုံတွေကိုတိတတ်တဲ့သဘောအာယုံတွေကိုမွေးလျော်တတ်တဲ့သဘောကိုစိတ်လို့ခေါ်တယ်ဘာဘီရမတင်ရပြင်မှာဖြက်လန်းနဲ့တင်မှာနော်ရက်တူလေးနဲ့တင်လိုက်မှာဒါကြောင့်စိတ်ဆိုသည်မှာအာယုံကိုမွေးလျော်တတ်တဲ့သဘောအာယုံ၌ဝင်စားတတ်တဲ့သဘောအာယုံ၌ကြက်စားတတ်တဲ့သဘောကိုစိတ်လို့ခေါ်တယ်အဲ့ဒီစိတ်ကိုမှမစိတ်တွေကိုမှမှီပြီးတော့မှစိတ်ကိုကောင်းအောင်ဆိုးအောင်ချေလေတတ်တဲ့သဘာဝကိုစေတသိက်လို့ခေါ်တယ်ဒါကြောင့်စေတသိက်ဆိုတာစိတ်ကိုမှီပြီးတော့စိတ်ကိုချေလေတတ်တဲ့သဘောစေတသိက်အဲ့ဒီစေတသိက်သဘောတရားပေါင်းဘယ်လောက်ရှိလဲ52ပါးပြီးရင်ကျမတို့ရဲ့တန်တန်နေမှာအဲ့ဒီစိတ်နဲ့စေတသိက်တို့သည်ဘယ်မှာသာရှိလဲဆိုရင်တက်အသက်ရှိတဲ့တတဝါတွေမှာသာရှိတယ်တမဲ့အရာဝတ္ထုတွေမှာတမဲ့နဲ့ဆိုင်နာမှာမရှိဘူးတမဲ့ဆိုရင်နှစ်မဲ့ရှိတယ်အသက်ရှိရာကနေမဲ့သွားရင်လည်းတမဲ့သက်ရှိရာနေမဲ့သွားတာဆိုအလောင်းကောင်နေပေါ့နော်လူသက်ရှိတည်သွားတော့လူလောင်းကောင်ဟလာ ဟလာတရစ္ဆန်လေးအသက်ရှိတည်သွားတဲ့ကြက်သေးကောင်ဝက်သေးကောင်အဆရှိတဲ့အသေးကောင်ဆိုတဲ့အသက်ရှိရာနဲ့မဲ့သွားတဲ့အလောင်းကောင်နေမှာစိတ်ရှိတဘောပေါက်တခါဘူးမှအသက်မရှိတဲ့အရာဝတ္ထုတက်မဲ့အရာဝတ္ထုတွေစပွဲတွေကလဲထိုင်နေတစ်ပင်နေတောတောင်နေအဆရှိတာတွေမှာလဲစိတ်မရှိဘူးဒါကြောင့်စိတ်ဆိုတာဒီဘယ်မှာသာရှိတက်ရှိမှာစိတ်ရှိတဲ့တတ္တဝါတိုင်းမှာအဲ့ဒီစိတ်တွေကိုကောင်းအောင်ဆိုးအောင်အမျိုးမျိုးချဲ့လဲတာစေတသိက်ဒါကြောင့်စိတ်ကောင်းနေဆိုတာကောင်းအောင်လုပ်တဲ့စေတသိက်ကြောင့်စိတ်ဆိုးတယ်စေတသိက်ကြောင့်စိတ်ညစ်ညက်တယ်စိတ်သိပ်ယုံညံ့တယ်စိတ်ဖြူတယ်စိတ်ညစ်တယ်စိတ်တိုတယ်စိတ်ရှည်တယ်စသည်ဖြင့်ဒီစေတသိက်ရဲ့ဆွမ်းအားရအဲ့ဒီလိုစိတ်တွေကိုကောင်းအောင်ဆိုးအောင်ညစ်ညက်အောင်ယုံညံ့အောင်တိုးအောင်ရှည်အောင်ชูอ๋อညစ်သေးအောင်လုပ်တဲ့သဘောတည်းစေတသိက်အဲ့ဒီသဘောတရားပေါင်း52ပါးဒါတတဝါတိုင်းမှာရှိအဲကြောင့်ကျေးဇူးတော်ရှင်မြတ်စွာဘုရားရှင်ကိုရာတိုင်းမှာအဲ့ဒီစိတ်တွေထဲမှာစိတ်တွေကိုကောင်းအောင်ချေလေတဲ့ကောင်းအောင်လုပ်တဲ့စေတသိက်ကိုဟလာစိတ်တွေကိုကောင်းအောင်ညင်မြအောင်လုပ်တဲ့စေတသိက်တွေကိုသောဘနာစေတသိက်လို့ခေါ်တယ်ပြီးတော့မှသင်ပူသားတွေလူတွေပါလို့သောဘနာစေတသိက်ပေါင်း25ပါးရှိတယ်တတာတို့တတိတို့ဟီရီတို့ဥတ္တပတို့အလောဘတို့အာဒောသတို့မေတ္တာတို့ကရုဏာတို့မုဒိတာတို့ဒါတွေဒီစိတ်ကိုကောင်းအောင်လုပ်ပေးတဲ့စေတသိက်အုပ်စု25ပါးရှိတယ်။စိတ်တွေကိုယုံညံ့သွားအောင်ညစ်သေးသွားအောင်အောက်တန်းကျသွားအောင်လုပ်တဲ့စေတသိက်ဒီအာကုသို့စေတသိက်14ပါးရှိတယ်။စိတ်တွေတော့ကောင်းတဲ့စိတ်ကောမကောင်းတဲ့စိတ်ကောချစ်လေတာကိုအညတမန်းလို့ခေါ်တယ်စေတသိက်ပေါင်း73ပါးဆိုတင်တဲ့သူတွေပါလို့ပြောပြတယ်အဲကြောင့်စေတသိက်ပေါင်း52ပါးအဲ့ဒီစိတ်နဲ့စေတသိက်တို့ဒီတက်ရှိမှာတတဝါတွေမှာသာဖြစ်ကြတယ်တက်ရှိကနေမဲ့သွားတဲ့တမဲ့အလောင်းကောင်တမဲ့အရာဝတ္ထုတွေမရှိရုပ်ဆိုတဲ့သဘောတရားပေါင်းဒီ28ပါးအဲ့ဒီရုပ်ဒီတက်ရှိမှာလဲရှိတယ်အသက်ရှိရာကနေပြီးတော့တည်သွားတဲ့အလောင်းကောင်တွေမှာရောတမဲ့အရာဝတ္ထုတွေမှာရှိတယ်ဆိုတော့ကျမတို့စိတ်စေတသိက်ရုပ်ဆိုတဲ့တရား၃ပါးသည်တက်ရှိတို့တွင်၃ခုလုံးရှိတယ်ဟုတ်လားဟုတ်ပြီနော်ပြီးရင်တက်ရှိမှာမှအဲ့ဒီရုပ်ဆိုတဲ့သဘောတရားသည်စိတ်စေတသိက်သည်တက်ရှိမှာသာဖြစ်တယ်တမဲ့မှာမရှိရုပ်ဆိုတဲ့သဘောတရားသည်တက်ရှိတွေမှာရှိတဲ့နေရာမှာအဲ့ဒီတက်ရှိတတ္တဝါမှာယုတ်ကြီးတက်တက်ရှိတဲ့တတ္တဝါလည်းရှိတယ်။ယုတ်တရားတွေမကနံတရားတွေပါရှိတယ်။ဒီစိတ်နဲ့စေတသိက်ကိုကျမတို့ကနံလို့သုံးတယ်။သူကအတူတွဲဖြစ်လို့။ဒါကြောင့်ယုတ်ကောနံရောရှိတဲ့တက်ရှိရှိတယ်။ပြီးမှသင်လိုက်။နံကြီးတက်တက်ရှိတဲ့တက်ရှိရှိတယ်။ယုတ်ကြီးရှိတဲ့တက်ရှိရှိတယ်။ယုတ်ကောနံရောတွဲနေတဲ့တက်ရှိတွေလည်းရှိကြတယ်။ဒါပေမဲ့ဒီယုတ်တရားကြတော့တတ်မဲ့တွေမှာလည်းရှိတယ်ဆိုပြီးတော့လောကကြီးမှာရှိနေကြတဲ့တတ္တဝါအားလုံးမှာရှိတဲ့သဘောတရားကိုပြောပါဆိုရင်တော့တတ္တဝါလို့ပြောရင်တတ္တဝါဆိုတဲ့စကားလုံးကအသက်ရှိကိုဆိုတာ။အဲကြောင့်တက်ရှိတတ္တဝါလို့သုံးတယ်။တက်ရှိတတ္တဝါတွေမှာပရမတ်ဒီတရားတွေ၃ခုရှိတယ်။ရှိတဲ့အတွက်ဒီတရားမှန်သမျှဒီတက်ရှိမှာပဲရှိရှိတတ်မဲ့မှာပဲရှိရှိသူ့ရဲ့သဘာဝတွေအကြောင်းမရှိပဲဖြစ်တာတခုမှမရှိဘူး။ဟောလာပြီ။အကြောင်းကြောင့်လာဖြစ်သူ့လိုလိုဖြစ်တဲ့သဘောမဟုတ်အကြောင်းကြောင့်လာဖြစ်တဲ့အတွက်ဟာဒီတက်ရှိတွေမှာရှိတဲ့စိတ်စေတသိက်တွေဒီဘယ်အကြောင်းကြောင့်ဖြစ်တယ်လဲတမဲ့တွေမှာရှိနေတဲ့တစ်ပင်တောတောင်ရေမြေသမုတ်တရားတွေမှာရှိနေတဲ့ဟာဒီရုပ်တရားကလည်းဘယ်အကြောင်းကြောင့်ဖြစ်တယ်လဲလို့အဲ့ဒီအကြောင်းတွေကိုရှာကြအကြောင်းကြောင့်ဖြစ်တဲ့တရားဖြစ်တဲ့အတွက်ကြောင့်အဲ့ဒီအကြောင်းတရားတွေထင်ရှားရှိရင်တော့ဖြစ်နေမယ်အကြောင်းတရားတွေမရှိတော့တဲ့နေ့မှာသူတည်လဲချုပ်ပြက်သွားမယ်အဲ့ဒီလိုအကြောင်းကြောင့်ဖြစ်နေတဲ့ယုတ်တရားနံတရားတွေရဲ့သဘာဝတွေဖြစ်ပြီးပြက်တတ်တဲ့သဘာဝရှိတဲ့အတွက်ဖြစ်ပြီးမပြက်အောင်မပြက်ခင်လေးမှာရောဖြစ်ပြီးဖြစ်တဲ့တရားတွေကောင်းအောင်ဖြစ်အောင်ရောပြုပြင်စောင့်ရှောက်ရတဲ့ဒုက္ခရှိလားမရှိဘူးလားဒါကြောင့်စိတ်ရှိရင်စိတ်ဒုက္ခရှိတယ်စိတ်စေတသိက်ကောင်းကောင်းနေချေလေလိုက်စိတ်ကောင်းအဲ့ဒီစိတ်ကောင်းလည်းမမြဲဘူးဖြစ်ပြီးပြက်မှာပဲစေတသိက်ဆိုးတွေချေလေလိုက်ရင်လေဟာဒီစိတ်ဒီစိတ်ဆိုးဖြစ်သွားမယ်ဆိုးတဲ့စိတ်ယုံမာနေတဲ့စိတ်ကြီးလည်းဖြစ်ပြီးပြက်မှာပဲဆိုတော့စိတ်တွေကိုကောင်းအောင်လုပ်တဲ့ဟာဒီစေတသိက်ကလည်းဖြစ်ပြီးပြက်တယ်အဲ့ဒီတော့ဒီသဘာဝရှိတဲ့ကြောင့်ဟာဒီစိတ်ကိုလေဖျားရှင်နိုင်ငံက ဖြူအောင်ထားစိတ်ကိုဖြူအောင်ထားပြီးဟာဒီစိတ်တွေမှာမကောင်းအောင်ဆိုးအောင်ချက်လဲတဲ့သဘောတရားတွေဒီအကုသိုလ်တရားတွေဒီထဲမှာစေတသိက်ထဲမှာရှိတယ်အဲ့ဒီအကုသိုလ်တရားဒီဖယ်ရှားတယ်စိတ်တွေကိုကောင်းအောင်လုပ်တဲ့သဘာဝဒီလဲစေတသိက်ထဲမှာကောင်းတဲ့စေတသိက်ဒါကြောင့်ဖယားရှင်တိုင်းကမကောင်းမှုရှောင်မကောင်းမှုရှောင်ဘာလို့လဲဟာဒီမကောင်းမှုဆိုတာမကောင်းတဲ့သဘောကိုလဲခေါ်တယ်အပြစ်ရှိတဲ့သဘောကိုလဲခေါ်တယ်မကောင်းတဲ့အကျိုးကိုပေးတာကိုလဲခေါ်တယ်ဆိုတော့ကြောင့်အဲ့ဒါကိုပါဠိလိုပြောရင်အကုတလမြန်မာမှုပြုလိုက်တော့အကုသူအကုသူဆိုဒီမှာမကောင်းတဲ့သဘောအပြစ်ရှိတဲ့သဘောမကောင်းတဲ့အကျိုးကိုပေးတတ်တဲ့သဘောကိုအကုသူလို့ခေါ်တယ်ဆိုတော့မကောင်းမှုရှောင်ဆိုရင်ဟာဒီစိတ်တွေကိုအကုသူစေတသိက်တွေချေလဲလိုက်ရင်ဒီစိတ်တွေအကုသူစိတ်စိတ်တွေကိုကောင်းအောင်အပြစ်ကင်းအောင်လုပ်တာကိုသောဘနာကောင်းကုသူလို့သုံးမယ်ဟာဒီကုသူစေတသိက်တွေကြတော့ဆောင်ကုသူစေတသိက်ကြောင့်ကုသူစိတ်တွေပြောင်းသွားတယ်ဒါဆိုရင်စိတ်တွေကိုစိတ်အမျိုးအစားပေါင်း86လို့ပြောပေမဲ့ဟာဒီစိတ်86ပါးထဲမှာစေတသိက်တွေချေလဲမှုကြောင့်ဖြစ်လာမယ်အာကုသိုလ်စိတ်ရှိမယ်စေတသိက်တွေချေလဲမှုကြောင့်ဖြစ်လာတဲ့ကုသိုလ်စိတ်ဆိုတာရှိမယ်အာကုသိုလ်ဆိုတာမကောင်းတဲ့အကြောင်းတရားမကောင်းတဲ့သဘောအပြစ်ရှိတဲ့သဘောမကောင်းတဲ့အကျိုးကိုပေးတာအာကုသိုလ်ဆိုရင်အာကုသိုလ်ဆိုတာအကြောင်းဖြစ်မလားအကျိုးဖြစ်မလားပြန်နားထောင်အာကုသိုလ်ဆိုသည်မှာမကောင်းတဲ့သဘောအပြစ်ရှိတဲ့သဘောမကောင်းတဲ့အကျိုးကိုပေးတတ်တဲ့သဘောလို့အကုသိုလ်နဲ့ပတ်သက်ရင် definition သုံးခုရှိတယ်အကုသိုလ်ဆိုသည်မှာမကောင်းတဲ့သဘောအပြစ်ရှိတဲ့သဘောမကောင်းတဲ့အကျိုးကိုပေးတတ်တဲ့သဘောလို့ပြောတဲ့အတွက်အကုသိုလ်ဆိုသည်မှာအကြောင်းလားအကျိုးလားအကြောင်းကုသိုလ်ဆိုသည်မှာစန့်ကျင်ဘက်မြန်မာစာပေမှာစန့်ကျင်ဘက်ကိုသုံးရင်မသုံးရတယ်ဟုတ်တယ်နော်ကောင်းတယ်မကောင်းဘူးလှတယ်မလှဘူးသိတယ်မသိဘူးညံ့တယ်မညံ့ဘူးစမ်းကျင်ဘက်ကိုသုံးရင်မသုံးနဲ့တန်တူရတယ်အဲ့တော့စမ်းကျင်ဘက်ကိုသုံးရင်မသုံးနဲ့ပါဠိစာပေမှာစမ်းကျင်ဘက်ကိုသုံးရင်အသုံးနဲ့ကောင်းမှုမကောင်းမှုကောင်းမှုကိုကုသိုလ်ဒါဆိုရင်မကောင်းမှုအကုသိုလ်စမ်းကျင်ပဲဟုတ်တယ်နော်ဒါကြောင့်ဟဲ့လားယုတ်တရားကိုပါဠိလိုရူပယုတ်မရှိဘူးလို့ပြောရင်အရူပစမ်းကျင်ပဲကိုသုံးရင်အသုံးနေဟုတ်ပြီနော်ဒါကြောင့်ခုကျမတို့ဒီနေရာမှာစိတ်တွေမှာကောင်းတဲ့စိတ်ဖြစ်ကိုကုသိုလ်စိတ်ကောင်းတဲ့စိတ်ဖြစ်အောင်ချေလဲတယ်စေတသိက်တွေကြောင့်ကောင်းတဲ့ကုသိုလ်စိတ်မကောင်းတဲ့စိတ်တွေဖြစ်လာအောင်ချေလဲတာအကုသိုလ်ဆိုတော့အကုသိုလ်ဆိုသည်မှာမကောင်းတဲ့သဘောအပြစ်ရှိတဲ့သဘောမကောင်းတဲ့အကျိုးကိုပေးတတ်တယ်ဆိုရင်အကုသိုလ်ဆိုသည်မှာအကြာဒါဆိုရင်ကုသိုလ်ပြောရင်စန့်ကျင်ဘက်ကိုသုံးလိုက်တော့ကုသိုလ်ဆိုသည်မှာကောင်းတဲ့သဘောအပြစ်မရှိတဲ့သဘောပြီးကောင်းတဲ့အကျိုးကိုပေးတတ်တယ်ဆိုတဲ့အတွက်ကုသိုလ်ကလည်းအကြောင်းပဲဒါဆိုရင်ကုသိုလ်နဲ့အကုသိုလ်သည်အကြောင်းဆိုရင်အကြောင်းရှိရင်ပါရှိမလားအကျိုးအဲ့ဒီအကျိုးဝိဘဲလို့တောင်းတယ်ဒါဆိုရင်စိတ်ကိုအမျိုးအစားယူလိုက်ရင်စိတ်တွေထဲမှာအကုသိုလ်စိတ်လည်းရှိလိမ့်မယ်ကုသိုလ်စိတ်လည်းရှိလိမ့်မယ်ကုသိုလ်အကုသိုလ်အကြောင်းစိတ်ကြောင့်ဖြစ်လာမယ်အကျိုးစိတ်တွေလည်းရှိလိမ့်မယ်ပြီးရင်အကြောင်းအကျိုးတွေရှိရင်အကြောင်းအကျိုးကလွတ်တဲ့စိတ်ကိုရှိဦးမယ်အဘိဓမ္မာသင်နေဆိုတာစိတ်အကြောင်းနေသင်ရင်စိတ်လေးမျိုးသင်ရလိမ့်မယ်စိတ်86ပါးထဲမှာအကုသိုလ်စိတ်လည်းရှိတယ်ကုသိုလ်စိတ်လည်းရှိတယ်ကုသိုလ်အကုသိုလ်ကြောင့်ဖြစ်တဲ့အကျိုးဝိဘက်စိတ်လည်းရှိမယ်ပြီးရင်အကြောင်းရောအကျိုးရောကလွတ်တဲ့စိတ်လည်းရှိမယ်အဲ့ဒါကိုကရိယာလို့သုံးတယ်အဲ့ဒါစိတ်အမိဘယ်နဲ့မျိုးသင်ရလေးမျိုးသင်ရမယ်အကုသိုလ်စိတ်ကိုယ်တို့စေဝိဘက်စေကရိယာစေကိုမှရှိတဲ့စိတ်အကြောင်းတွေမကအောင်မြတ်စွာဘုရားအဘိဓမ္မာဒေသနာတော်မှာတတဝအားလုံးမှာဖြစ်တဲ့စိတ်တွေအကြောင်းဆွဲပြောပြတာဟာစိတ်တွေနဲ့ပတ်သက်ပြီးသင်္နာကိုအဘိဓမ္မာမှာစိတ်ပိုင်းလို့ခေါ်တဘောအဲကြောင့်စိတ်တွေသင်ရင်လဲအကုသိုလ်စိတ်ကုသိုလ်စိတ်ဝိဘက်စိတ်ကရိယာစေအကရိယာစိတ်ဆိုဘုရားယဟန္တာတွေမှာဖြစ်တဲ့စိတ်တွေလဲပါမယ်အဲ့ဒီစိတ်အလုံးထဲမှာပုထုဇဉ်တွေမှာဖြစ်တဲ့စိတ်လဲပါမယ်။သောတပ္ပအရိယာမှာဖြစ်တဲ့စိတ် တက္ကရာခံမှာဖြစ်တဲ့စိတ်နောက်ဆုံးယဟန္တာမှာဖြစ်တဲ့စိတ်နောက်စိတ်တွေသင်တရိစ္ဆာန်တွေမှာဖြစ်တဲ့စိတ်လူတွေနဲ့တွေမှာဖြစ်နိုင်တဲ့စိတ်မြမာကြီးတွေကြရင်ဘယ်လိုဖြစ်တယ်လဲဒါတွေလည်းသင်ရမယ်ဆိုတော့ဒီစိတ်တွေထဲမှာဘယ်စိတ်မဆိုဘသူရဲ့စိတ်မဆိုအကြောင်းကြောင့်ဖြစ်နေတဲ့အတွက်ကြောင့်အကြောင်းတရားရှိတော့မှာဖြစ်မယ်အကြောင်းတရားမရှိချုပ်သွားမှဆွဲကြဖြစ်ပြီးတော့ပြတ်တတ်တဲ့သဘာဝမရှိဘူးလားဖြစ်ပြီးပြတ်တတ်တဲ့သဘာဝရှိပေမဲ့ဟာဒီစိတ်တွေကိုကျမတို့ကဖြစ်ပြီးပြတ်တာချင်းတူပေမဲ့စိတ်တွေကိုကောင်းအောင်လှုပ်ထားဖို့လိုလားမလိုလားစိတ်တသိဆိုတာလဲစိတ်ကိုမှီပြီးတော့မှစိတ်မရှိရင်သူမဖြစ်ဘူးစိတ်ရှိမှလာဖြစ်တဲ့နေရာမှာလဲသူလဲစိတ်တွေကိုကောင်းအောင်ခြေလဲတဲ့စိတ်တသိတွေရှိတယ်လို့မကောင်းအောင်လှုပ်တဲ့စိတ်တသိတွေရောမရှိဘူးလားသူလဲဖြစ်ပြီးပြတ်တာပဲအဲ့ဒီထဲကစေတသိက်ကောင်းတွေကိုယူရမယ်စေတသိက်ဆိုးတွေကိုမမွေးရအောင်ဒါဟုတ်ပဲမကောင်းမှုရှာကောင်းမှုဆောင်ဖြူအောင်စိတ်ကိုထားလို့ဖျားရှင်နိုင်မဟုတ်ခဲ့ဘူးလားဒါကြောင့်ကျမတို့ကအဲ့ဒီစိတ်တွေအကြောင်းကိုသိအောင်လုပ်ပြီးစိတ်ကိုကောင်းတဲ့စိတ်ဖြစ်အောင်ကြိုးစားရမယ်မြင့်မြတ်တဲ့စိတ်ဖြစ်အောင်လုပ်ရမယ်ဖြူစင်တဲ့အဆင့်တွေရအောင်သွားရမယ်ဆိုတော့စိတ်တွေကိုကောင်းအောင်ဖြူစင်အောင်ဖြစ်ဖို့ဆိုရင်စေတသိက်တွေကြောင်းလေသိဖို့လိုတယ်စေတသိက်တွေထဲမှာလည်းမကောင်းတဲ့စိတ်စေတသိက်ကပါလေဒါပေမဲ့မကောင်းတဲ့စေတသိက်ပဲဖြစ်ဖြစ်ကောင်းတဲ့စိတ်သူလည်းဖြစ်ပြီးပြက်တာပဲဖြစ်ပြီးပြက်တာချင်းတူတူကောင်းတဲ့စေတသိက်ကိုမွေးစူးစားမကောင်းတဲ့စေတသိက်တွေပယ်ရှားတာကျင့်စဉ်ပိုင်းဖြစ်သွားတယ်ဟုတ်ပြီနော်ပြီးတဲ့အတွက်ဒါကြောင့်စိတ်ရှိရင်လည်းစိတ်မှာပြုပြင်ရတဲ့ဒုက္ခရှိတယ်စေတသိက်မှာလည်းပြုပြင်ရတဲ့ဒုက္ခရှိတယ်ရုပ်တရားဟာဒီရုပ်တရားမှာလဲတက်ရှိမှာဖြစ်တဲ့ရုပ်တွေရှိတယ်တက်မဲ့မှာဖြစ်တဲ့ရုပ်တွေရှိဆိုမြတ်စွာဘုရားဟာဒီရုပ်တရားလဲအကြောင်းကြောင့်ဖြစ်တာဆိုရုပ်တွေရဲ့ဖြစ်ကြောင်းတရား၄ပါးရှိကံစိတ်ဥဒ္ဓအာဟာရတတဝါတွေပြုတဲ့ကုသိုလ်အကုသိုလ်ကံတွေကြောင့်ဖြစ်တဲ့ရုပ်ချင်းမတူဘူးလူတွေနဲ့တွေမှာဖြစ်တဲ့ရုပ်တွေကုသိုလ်ကြောင့်လူတွေနဲ့တွေမြမာတွေမှာဖြစ်တဲ့ရုပ်တွေကုသိုလ်ချောင်းအပယ်လေးပါးမှာဖြစ်နေကြတဲ့အပယ်လေးပုံသားတွေမှာဖြစ်တဲ့ရုပ်တွေဒီအကုသိုလ်ချောင်းဆိုပြီးတတ္တဝါတွေမှာဖြစ်တဲ့ရုပ်တွေထဲမှာကုသိုလ်ချောင်းကုသိုလ်ကံချောင်းဖြစ်တဲ့ရုပ်အကုသိုလ်ကံရဲ့အချိုးပေးချောင်းဖြစ်တဲ့ရုပ်တွေကိုကံချောင်းဖြစ်တဲ့ရုပ်ကံမစားရုပ်တရားတော်မယ်ကျွန်တော်ကရုပ်ဆိုဒီအတိုင်းကြီးပဲသိမဟုတ်ဘူးဟာဒီရုပ်ထဲမှာကံချောင်းဖြစ်တဲ့ရုပ်တွေရှိတယ်အဲ့ဒီရုပ်တွေအကြောင်းလဲသိရမယ်အဲ့ဒီရုပ်တွေမှာဘာပဋ္ဌာန်းတတ္တိရှိတယ်လဲသိမယ်ပဋ္ဌာန်းသိရင်ဒါပါတော့မယ်အဲ့ဒီရုပ်တွေထဲမှာစိတ်ကြောင့်ဖြစ်တဲ့ရုပ်တွေလည်းရှိတယ်ကျမတို့ကရုပ်ဆိုဒါကြီးပဲစိတ်ကြောင့်ဖြစ်တဲ့ရုပ်တွေကဘာရုပ်တွေလဲသိမယ်ပြီးပူတယ်အေးတယ်ခုမိုးရွာနေတယ်နေပူနေမယ်ဟုတ်လားအေးနေတယ်စောင်းနေလို့အဲ့ဒီအချိန်မှာအေးကြောင့်အပူကြောင့်ဖြစ်တဲ့ရုပ်တွေကိုဥဒ္ဓစာယုံလို့တောင်းမယ်ပြီးစားလိုက်တဲ့အစာအသောက်တွေကြောင့်ဖြစ်လာတဲ့ရုပ်ကော်ဖီတောက်လိုက်တော့ခုနလမ်းဟဲ့လားငိုက်နေတာလမ်းထွက်သွားတယ်ဟုတ်တယ်လားအချင်းစားလို့မျက်စိကျဲသွားတယ်ဆရာမကစားသင်အောက်ကပူတာပဲဟုတ်တာပေါ့ဟုတ်တယ်လားအဲ့တော့လည်းချင်းတုပ်လေးစားစားချင်လို့မဟုတ်ဘူးအိတ်ငိုက်ပြေအောင်ဟုတ်တယ်လားစားရတယ်လက်ဖက်ရည်တောက်ရတယ်အဲ့ဒီလိုဟဲ့လားဒွင်းသေးစားတယ်ဆိုပါဆိုရဲ့စူးပုတ်ရဲ့စားတယ်ငတ်တလောက်စားတယ်တူလားမတူဘူးလေဒံပေါက်စားတဲ့ရုပ်နဲ့ชาวตี้ตุซ่าได้ยุกกว่าล่ะไม่กว่าอูล่ะกว่าเลยไอ้นี่หลูซ่าไล่ได้อสาตอกดิจ้ะผิดได้ยุกโกอาหารซายุกซอหรี่ยุกจี้มามายุกปอง28บาตีนอ่ะตีนไล่ได้คามาดียุกแท้มากั้นจ่องผิดได้กัมมะซายุกดิอ่ะบาเลยสิ้นจ่องผิดได้สิ้นตะซายุกก็บาเลยอุรุจ่องผิดได้อุตะซายุกดิอ่ะบาเลยอาหารจ่องผิดได้อาหารซายุกดิอ่ะบาเลยซอตีอ๋อน้าแลอ๋อမြတ်စွာဘုရားကအဘိဓမ္မာတရားမှာဟောထားတယ်။အဘိဓမ္မာသင်တယ်ဆိုတာအခါဒီသိအောင်သင်ရမယ်။ကိုယ်အကြောင်းတွေမကဘဲနဲ့ကိုယ်လိုပဲရုပ်ကောနာယောရှိတဲ့တတ္တဝါတွေအကြောင်းကိုသင်တဲ့အခါအဘိဓမ္မာသင်အမြင့်ကျယ်သွားတယ်။လူတွေမှာဖြစ်တာဆိုရင်လူချင်းတူတဲ့အတွက်ကြောင့်လူတွေမှာဖြစ်တဲ့ရုပ်တွေလူတွေမှာဖြစ်တဲ့စိတ်တွေလူတွေမှာဖြစ်တဲ့စေတသိက်တွေလည်းသိဝင်ရမယ်။နတ်တွေမှာဓမ္မာတွေမှာကိုယ့်အိမ်မှာမွေးထားတဲ့ခွေးလေးတွေကြောင်လေးတွေကအစအကုန်သိတယ်။ငရဲတရစ္ဆာပြိတာအတူတူကဲဒါတွေသိလိုက်တဲ့အခါအဘိဓမ္မာသင်တဲ့အခါ32ဘုံမှာရှိကြကုန်သော32ဘုံသားတွေရဲ့ယုတ်တရားနံတရားတွေအကြောင်းအကုန်သိသွားမယ်အဲ့ဒါဒီဖြန့်စင်းထားတာမြမာလည်းဖြန့်စင်းတာမဟုတ်ဘူးဖះကလည်းဖြန့်စင်းတာမဟုတ်ဘူးအားလုံးဒီ သူ့အကြောင်းတွေဆိုစိတ်မှလည်းသူ့အကြောင်းရှိမယ်စေတသိက်တွေမှလည်းအကြောင်းရှိမယ်ရုပ်တွေမှလည်းအကြောင်းရှိတယ်ဘာပဲဖြစ်ဖြစ်ဟာဒီစိတ်စေတသိက်ရုပ်တွေအကြောင်းကြောင့်ဖြစ်တဲ့အတွက်ကြောင့်အကြောင်းကြောင့်ဖြစ်တဲ့တရားမှန်သမျှသည်မတည်မြဲဘူးဖြစ်ပြီးပြတ်တတ်တဲ့သဘောရှိတယ်ဒါကြောင့်အဲ့ဒီဖြစ်ပြီးပြတ်တတ်တဲ့စိတ်အကြောင်းတွေမှလည်းစိတ်ကိုဖြစ်ပြီးပြတ်တဲ့ထဲမှာကောင်းအောင်ယူရမယ်စေတသိက်ကိုလည်းကောင်းတဲ့စေတသိက်တွေမွေးရမယ်ရုပ်ကိုလည်းကျမ်းမာတဲ့ရုပ်ကံကြောင့်အားနည်းလာတယ်ကံကြောင့်အာနဲလာတဲ့ရုပ်တွေရှိအောင်အောင်စိတ်သက်ခိုင်းရင်ကံကြောင့်အာနဲဆိုနာမကျန်းဖြစ်လာမယ်။တေကံနေအချိန်ဖြစ်လာမယ်။ယောဂါတွေဖြစ်လာဆိုတာကံအာနဲလာတာ။အဲ့ဒီကံအာနဲလာဒီရုပ်တွေချို့တက်လာမယ်။စိတ်သက်သာမာမယ်ဆိုရင်ပြန်ပြီးတော့နလန်ထူတာရော။ဟုတ်ပြီနော်။ဒါမျိုးတွေလည်းရှိ။ကံတွေဘလောက်ကောင်းကောင်းစိတ်သက်တွေကြာစင်းသွားရင်စိတ်ထောင်းရင်ကိုကြည်စိတ်ပြိုတော့ကိုနုဟောဒီအကြောင်းတွေလည်းသင်ရမယ်။စားလိုက်တဲ့အစာအသောက်အာဟာရတွေကလည်းဘယ်လိုတွေဖြစ်တယ်လဲဒီရုပ်တွေနားလည်အောင်သင်ခွင့်မရှိဘူးလားဒီမမေးစီတို့အဲ့ဒီဟာကိုညင်ကွင်းကျယ်များမတတ်ချင်ကြဘူးလားတတ်ချင်ပြီးဒီမှာသင်အပြီးဒီမှာသင်ရပါအခုအပြီးဒီမှာအခန့်သိမ့်မသိပေမဲ့ကုဒီမမေးစီတို့ကပဋ္ဌာန်းကိုလာတက်တဲ့အခါမှာအကျမ်းမြင်နားလည်အောင်ကျွန်မစူးစမ်းပြီးသွားမယ်ပြီးရင်ကို့အကြောင်းကိုသိပြီပဋ္ဌာန်းဒီစာရွက်ထဲမှာရွတ်တာမဟုတ်တော့ဘဲနဲ့ကိုပဋ္ဌာန်းကိုပြောတတ်လာမယ်ဟောတတ်လာလိမ့်မယ်ဟုတ်ပြီနော်ဒီရက်တွေမှာတော့စူးစမ်းကြမယ်ပင်တော့ပင်မန်းနေထိုင်ရတာလည်းပင်မန်းနေဟုတ်ပြီနော်ကျွန်မလည်းတတ်နိုင်သလောက်မတက်ရက်မှာနော်မတက်ရက်ပြီးတင်မှာဟုတ်ပြီနော်မတက်ရက်တင်တာမှအားအားရှိတယ်နော်ဓမ္မမေရှုတို့လည်းဘာလို့ဓမ္မမေရှုတို့ငိုက်လားမငိုက်လားလဲသိရတာလေထိုင်တင်ပြီးတော့အိုက်ပက်နဲ့ရေးရင်ကျွန်မလည်းကုန်းရင်းနေမှာဓမ္မမေရှုတို့ကဒီကနေ projector နဲ့ကြည့်မှာဟုတ်တယ်လားအဲဓမ္မမေရှုတို့ငိုက်လားလဲမသိကျွန်မအားမရအောင်အဲ့တော့ကျွန်မဒီလိုကြည့်ပြီးတော့ငိုက်တဲ့သူဆိုရင်နည်းနည်းဆွေးနွေးမယ်ဟုတ်လားရလားငိုက်သူနဲ့ဆွေးနွေးမယ်နိုးသူနဲ့မဆွေးနွေးဘူးဟုတ်ပြီနော်ဒါကြောင့်စိတ်ရှိရင်နဲ့စိတ်ဒုက္ခတဲ့စိတ်တသိရှိရင်စိတ်တသိဒုက္ခရုပ်ရှင်ရုပ်ဒုက္ခရှိစိတ်စိတ်တသိရုပ်ဒုက္ခတွေချုပ်ငိမ့်အောင်နိဗ္ဗာန်ကိုခေါ်တယ်နိဗ္ဗာန်ဆိုလဲအဘိဓမ္မာတရားတွေမှာပါတယ်စိတ်နိဗ္ဗာန်ဆိုဒီမှာစိတ်စိတ်တသိရုပ်ဒုက္ခများချုပ်ငိမ့်သွားတဲ့သဘောဒုက္ခခတ်သိချုပ်ဆက်ငိမ့်ရညနေဘန်လို့တင်စားတယ်ဟုတ်ပြီနော်ဒါဆိုရင်နိဗ္ဗာန်ဆိုလဲအဘိဓမ္မာတွေပါလားမပါနိဗ္ဗာန်ဒီဘယ်ပဋ္ဌာန်းနဲ့ပါမလဲဘာပဋ္ဌာန်းတတိရှိတယ်လဲဆိုတာကျမတို့သိမယ်ပြီးရင်စိတ်စေတသိက်ရုပ်တွေမှာတက်ရှိမှာဆိုရင်ကျမတို့မှာကျမတို့ဆိုရင်စိတ်ရောရှိလားစေတသိက်ကိုတိတတ်တဲ့နံတရားလဲရှိတယ်ရုပ်ကြီးရောအဲ့ဆိုကျမတို့30နဲ့ဇပုံမှာယုတ်ကြောနံရောရှိတဲ့တတဝါတွေရှိတယ်။ယုတ်ကြီးတက်တက်ရှိတဲ့တတဝါရှိတယ်။နံကြီးတက်တက်ရှိ30ဇပုံသားတွေမှာအဘိဓမ္မာသိရင်ယုတ်ကြီးတက်တက်ရှိတာဒီမြန်မာမှာပဲရှိတယ်။အသိဉာဏ်သက်မြန်မာလို့သုံးတယ်။နံကြီးတက်တက်ရှိတာလည်းမြန်မာမှာပဲရှိတယ်။အဲ့ဒါကိုအရူပမြန်မာယုတ်မရှိတဲ့အတွက်အရူပပြ။ယုတ်ကြီးတက်တက်ရှိတဲ့အသိဉာဏ်သက်မြန်မာဘုံကတပုံ။နံကြီးတက်တက်ရှိတဲ့အရူပဗြမဘုံက၄ဘုံဆိုတော့အဲ့ဒီဗြမနေသည်ရုပ်တက်တက်ကတဘုံနံတက်တက်က၄ဘုံ30ဘုံထဲမှာအဲ့ဒီ၄ဘုံနှုတ်လိုက်ဘယ်နှဘုံကြံမလဲဘယ်လောက်ကြံမလဲ28ဘုံ28ဘုံသားဟုတ်ပါဘူးအပေါင်းနှုတ်ကလည်းတော်တာကျွန်မကလိုက်ပြောနေ31ထဲကနေ5နှုတ်လေအေးလေအပေါင်းနှုတ်ကကျွမ်းနေမနေ့ဘုံ26ဘုံအဲ့ဒီ26ဘုံကယုတ်ကောနံရောရှိအဲ့ဒီ26ဘုံယုတ်ကောနံရောရှိတဲ့တတဝါကိုပြောပါဆိုအပယ်လေးဘုံသားယုတ်ကောနံရောရှိလူနတ်ပြည်6ထက်ကနတ်ဆိုတော့ပေါင်းလိုက်အပယ်လေးဘုံသားရေလူဘုံကတဘုံရေနတ်ပြည်6ထက်ပဲဆိုတော့ပေါင်းလိုက်7ဘုံအဲ့ဒါကိုကာမ7ဘုံလို့သုံးတယ်ကာမ7ဘုံသားဒီယုတ်ကောနံရောရှိကာမ7ဘုံသားပြီးမြမာ20ရှိတယ်ကာမက7မြမာ20ပေါင်းလိုက်31မြမာ20မှာမရုပ်တသက်မြမာတဘုံနံတသက်မြမာ4ဘုံဆိုရင်20ရဲက9နှုတ်လိုက်ရင်ရုပ်ကောနံရောရှိတဲ့မြမာသည်15ဘုံနားလေလားလို့ဒါဆိုရင်ဘယ်ဘုံသားမဆိုအဲ့ဒီယုတ်တရားနံတရားတွေရှိကြတယ်နော်အဲ့ဒီတက်ရှိတွေမှာယုတ်ကောနံရောရှိတဲ့အပယ်လေးပုံသားတွေကိုမှငရဲတရိစ္ဆန်ပြိတာအတုရကယ်လို့နာမည်လေးတွေပေးရတယ်ပြီးရင်ယုတ်ကောနံရောရှိတဲ့လူယုတ်ကောနံရောရှိတဲ့နတ်နတ်မာမစတုမဟာရိတာဝရိန္ဒာယာမစသည်ဖြင့်နာမည်တွေပေးရတယ် ပြီးမြမာမာမယုတ်ကြီးတက်တက်ရှိတဲ့မြမာကိုအတိညတဟဲ့လားနာန်ကြီးတက်တက်ရှိပြီးတော့ယုတ်မရှိတာအရူပယုတ်ကောနာန်ရောရှိတာရူပမြမာစသည်ဖြင့်နာမည်တွေမပေးရအောင်လားအဲ့ဒီနာမည်ကိုပြညာတက်ရှိမာမာလူကျမတို့ဆိုလူလူမာမာကျမတို့ဒီဟာကျမတို့လို့ပြောတဲ့အတွက်ကြောင့်မိမအဲ့ဒီမိမတွေချင်းအတူတူမှဒါသည်ခင်လာတင်ပြညတ်နာမည်ဆိုတာတယောက်တယောက်သိဖို့ခေါ်ဝေါ်လို့သုံးဆွဲလို့ရအောင်နာမည်ပေးရတယ်နာမည်မှမပေးကျမလည်းယုံနေဓမ္မမိတ်ဆွေတွေလည်းယုံနေစကားဘယ်လိုပြောမလဲဟိုယုံနေရေဒီယုံနေကိုနေကောင်းလားဘယ်လိုပြောမလဲဒါကြောင့်နာမည်ပေးရတယ်အမျိုးသမီးတွေလို့နာမည်ပေးလိုက်တာနဲ့အမျိုးသားတွေကြံသွားပြီအမျိုးသမီးချင်းချင်းလည်းနာမည်ထပ်ပေးရလားမပေးရအဲ့ဒါပါလေပညာပညာဆိုတာနာမည်ပဲအဲ့ဒီမှာမှတက်ရှိတွေကိုနာမည်ပေးတယ်လို့တမဲ့အရာဝတ္ထုတွေကရုပ်ကြီးပဲရှိတယ်။တမဲ့အရာဝတ္ထုမှာစိတ်မရှိ၊စေတသိက်မရှိ၊ရုပ်ပဲရှိတယ်။အဲ့ဒီရုပ်မှာမှအဲ့ဒီရုပ်တွေကိုမှဒါကတော့မက္ကာ၊ဒါကတော့ဒက်စတာ၊ဒါကတော့ဝိုက်ဘုတ်စသည်ဖြင့်နာမည်ပေးရလားမပေးရဘူး။နာမည်ပေးမှသာလင်ခေါ်ဖို့ပြောသုံးဆွဲလို့ရတော့လောကကြီးတစ်ခုလုံးမှာရှိကြတဲ့ထင်ရှားရှိတဲ့ဓမ္မတဘာဝကိုအနှစ်ချုပ်လိုက်ငါးခုပဲရှိပါတယ်။ဒါတွေပါလေစေစေတသိက်ယုတ်နိဗ္ဗာန်ပြညတ်အဲ့ဒီမှာမှကျမတို့အကြောင်းပြောမယ်ဆိုရင်ကျမတို့ဒီတက်ရှိဖြစ်တဲ့အတွေ့အဲ့ဒီငါးခုတည်းကပြောရင်စေစေတသိက်ယုတ်နဲ့ကိုယ့်ကိုခေါ်ဝေါ်မဲ့နာမည်ပြညတ်တမဲ့အရာဝတ္ထုတွေမှာဆိုရင်ယုတ်ကဲသူ့ကိုခေါ်ဝေါ်တဲ့နာမည်ရဲ့ပြညတ်နိဗ္ဗာန်ဆိုတာကတော့စိတ်စရတဲ့ယုတ်ဒုက္ခတွေချုပ်သွားတဲ့သဘောနားလည်ပြီဒါဆိုရင်ကျမတို့အားလုံးဒီယုတ်နဲ့ခန္ဓာတွေရှိနေသေး၍ဖြစ်ပြီးပြက်မှာပဲဖြစ်ရာနဲ့အိုလာမှာပဲမပြက်ခင်အိုလာမယ်နားလာမယ်နောက်ဆုံးပြက်တယ်ဆိုတော့သေတာတွေရောမရှိဘူးလားဖြစ်ပြက်မှုတွေမရှိသွားဘူးဒုက္ခအားလုံးချုပ်ငိမ့်တာဒီနိဗ္ဗာန်ဖြစ်ကြောင့်ဒီနိဗ္ဗာန်ဒီပန်းတိုင်အနေနဲ့ကြိုးစားတဲ့ညာဘယ်လိုကြိုးစားသွားရမလဲဆိုရင်အဲ့ဒီနိဗ္ဗာန်ဆိုတဲ့ပန်းတိုင်ကိုရောက်ဖို့ဆိုရင်နဲ့စိတ်စေတသိက်ရုပ်ထဲကမှစေတသိက်ထဲကမှရုပ်နဲ့ခန္ဓာတွေကိုလိုချင်တဲ့လောဘဆိုတဲ့တရားကိုပယ်တတ်သွားရမယ်လောဘတရားကိုကိုယ်နဲ့နှုတ်မှာပယ်ရမယ်စိတ်မှာဖြစ်တာတွေဒစဒစပယ်သွားမယ်တွဲလောဘရဲ့တဘာဝသည်တွဲတာမှုရှိတယ်လောဘဆိုတာဗိဓမာလို့ပြောတော့လောဘဒါပေမဲ့ဗမာစကားနဲ့ပြောရင်လောဘဆိုတာချစ်ခင်တာတွဲတာတာညှင်းနိုးတာစုံမက်တာဆွဲလန်းတာဒါတွေအကုန်လုံးဒီလောဘရဲ့ဝေါဟာရတွေပဲအဲ့ဒီပေါ်မှာမူတည်ပြီးတော့ခင်တဲ့လောဘဒီနေ့တစ်င့်ချစ်လာတဲ့လောဘအဲ့ဒီနေ့တစ်င့်တွဲလာတဲ့လောဘအဲ့ဒီကနေပြီးတော့မဖြစ်နိုင်လောက်ဆွဲလန်းသွားတဲ့လောဘဆိုလောဘရဲ့ဒီဂရီတွေဒီများများများများသွားရင်အဲ့ဒီလောဘရှိတဲ့၍ရုပ်နာခန္ဓာတွေကလိုချင်နေအောင်မှာပဲ။ညဒီဘဝမှာရှိတဲ့ရုပ်နာချင်းချင်းခင်ကြတယ်။ဒီရှိတဲ့ရုပ်နာချင်းချင်းချစ်ကြတယ်။ဒီရှိတဲ့ရုပ်နာချင်းချင်းတွဲတာလာကြတယ်။ညှက်နိုးလာကြတယ်။ဆွဲလန်းလာကြတော့ဒီဘဝတွေမကမင်းနဲ့သာဆိုရင်နောင်ဘဝလေညှက်ဖြစ်တော့လေတကိုင်းနဲ့ကျွတ်ဖြစ်တော့လေဒတွင်းနဲ့မင်းနဲ့သာဆိုရင်ရောဘဝဆိုတဲ့ငရဲတော်မှာအလဲတစ်ခေါက်သွားနိုင်ပါရဲ့ဆိုတဲ့ဇကားတွေဒီဖြစ်လာပြီဆိုဘဝခန္ဓာတွေစက်ကစက်ကသွားမလားမသွားဘူးသွားနေတဲ့၍တန်တရာတဲ့ပဲလဲနေမှာနိဗ္ဗာန်ဆိုတာအဝေးကြီးဒါကြောင့်ဒီနိဗ္ဗာန်ဆိုတာတတိတန်ဒီအိုနာတွေကနေချုပ်ဆုံးသွားတဲ့နေရာဒါကိုရောက်ဖို့ဆိုရင်ဒီထဲမှာရှိတဲ့စေတသိက်ထဲကမကောင်းတာတွေပဲကောင်းတာတွေကိုတိုးအောင်ကြိုးစားစိတ်ဖြူစင်သွားမယ်အဖြူစင်ဆုံးသောစိတ်ဒီယဟန္တာရဲ့စိတ်ပဲတဲ့ဒါကြောင့်မကောင်းမှုရှာကောင်းမှုစာဖြူအောင်စိတ်ကိုထားကျွန်တော်တို့သိပြောတတ်တာပဲဘလို့ရှောင်မလဲဘလို့ကောင်းမှုတွေဆောင်မလဲဘလို့စိတ်ကိုဖြူအောင်ထားမလဲဆိုတော့ကျင့်စဉ်ပိုင်းမှာပါသွားတယ်ဆိုတော့အဲ့ဓာတွေကိုသိအောင်ဘိဓမာတဘာဝသင်ရတယ်အဲ့ဒီကနေတဆင့်ပဋ္ဌာန်းဆိုတာအစစ်အမြင့်ဆုံးဓမ္မမေဆိုတာလာသင်တာလေဟုတ်ဘူးလားဟုတ်တယ်လေအဲ့လားအဘိဓမ္မာတော့မသိဘူးပဋ္ဌာန်းကိုသင်တာဆိုတော့အဲ့ဒီခေတ်ကသိအောင်ကျွန်မပြောသွားမယ်ဟုတ်ပြီနော်ဒါဆိုရင်အဘိဓမ္မထတရားဘယ်နှပါလဲ၅ပါးပါးလေးလေစိတ်ပေါင်းဘယ်နှပါးရှိသလဲစေတသိက်ပေါင်းရုပ်ပေါင်းနိဗ္ဗာန်တပညာတဟုတ်ပြီနော်အဲ့ဒီတော့စိတ်89ပါးလုံးကိုအဘိဓမ္မာသင်တန်းမှာမဟုတ်တော့သင်လို့မရဘူးနော်ဘိဓမာကိုသင်ခြင်းတပတ်ဆိုရင်လေဒီလိုနဲ့သင်လို့ပဲရမယ်ရှက်ရှည်သင်ရတယ်နော်ဓမ္မမိတ်ဆွေများအ တော့စင်ကာပူကိုအပတ်စဉ်လာပြီးသင်မှပဲရတော့မယ်ဟုတ်ပြီနော်ကဲအဲ့ဒီတော့စိတ်အကြောင်းကိုကျွန်မဖြတ်လန်းသင်မယ်စိတ်ပေါင်း86ပါးထဲမှာတခြားတွေအကြောင်းကျွန်မမသိဘူးဖြတ်သင်မယ်ဟုတ်ပြီနော်စိတ်တွေထဲမှာမကောင်းတဲ့အာကုသို့စိတ်ပေါင်း72ပါးဒါလေးတော့မှတ်လိမ့်မယ်မကောင်းတဲ့အာကုသို့စိတ်72ပါးကို3ပုံပုံမယ်လိုချင်တဲ့လောဘလောဘအရင်ခံတဲ့စိတ်လောဘလိုချင်တက်မဲ့တာလိုချင်မှုကိုအရင်ခံတဲ့စိတ်ကိုလောဘမူလရှိသောစိတ်လောဘမူလရှိသောစိတ်ကိုအတော်ဲပြောရင်လောဘမူစိတ်ဒီ၈ပါးရှိတယ်ခဏမဲ့ပြောမယ်မကျေနပ်ဘူးခက်ထန်တဲ့ကြမ်းတမ်းတဲ့အဲ့ဒီစိတ်တဲ့စိတ်ကိုတော့ဒေါသအရင်ခံတဲ့စိတ်ကိုဒေါသမူလရှိသောစိတ်ပေါင်း၂ပါးမသိမှုတွေဝေတဲ့ဟာကိုမောဟအရေးခံသောစိတ်ကိုမောဟမူလစိတ်ဆိုပြီးတော့ဘယ်နှပါးနှစ်ပါးဒါကြောင့်တတဝါတွေမှာမကောင်းတဲ့စိတ်အပြစ်ရှိတဲ့စိတ်မကောင်းတဲ့အကျိုးကိုပေးတတ်သောအကြောင်းစိတ်ဆိုတဲ့အကုသိုလ်စိတ်ပေါင်းမိမြရှိသနည်းအကုသိုလ်စိတ်ဆက်နှစ်ပါးထဲမှာလိုချင်တက်မဲ့မှုလောဘမှုမူဆိုတာကမူလမူလဆိုတာပါဠိစကားလုံးမြန်မာလိုပြောရင်အရင်းခံအကြောင်းတရားအရင်ခံအကြောင်းတရားမူလမူလဆိုတာအရင်ခံအရင်အမြင့်အရင်ကိုဟလာအရင်စစ်ရင်ဘယ်လိုကြားဘူးလဲအရင်စစ်ရင်အမြင့်မြေကဆိုသလိုအရင်ခံအမြင့်လိုပဲမူလအကြောင်းတရားဒါကြောင့်အကြောင်းတရားအရင်ခံမူလအကြောင်းတရားကိုမူလဆိုတာအရင်ခံအကြောင်းတရားတနည်းအားဖြင့်ပြောရင်တစ်ပင်တပင်မှာတစ်ပင်တပင်မှာအကန့်အခက်အရက်အလက်တွေအသီးတွေအပွင့်တွေရှိကြတယ်အဲ့ဒီတစ်ပင်ကြီးစီပင်နေအောင်ကြီးထွားနေအောင်အရင်ခံဒီပါလေအမြင့်မူလဆိုတာအမြင့်နဲ့တူတဲ့သဘောတရားဒါဆိုရင်အာကုသို့တရားတွေမှာမူလဆိုတဲ့အရင်ခံဒီဘယ်နှမျိုးရှိလဲပေါင်းမျိုးဘယ်နှခုလဲလောဘမူလဒေါသမူလမောဟမူလအဲ့ဒီလောဘမူလဒေါသမူလမောဟမူလတို့သည်အမြင့်နဲ့တူတယ်ဆိုတော့အဲ့ဒီအမြင့်မှာတစ်ပင်နေမှာအမြင့်သည်ဒီတစ်ပင်ကြီးရှင်သန်ဖို့လေကြီးချွားဖို့ရောခိုင်မြဲဖို့ရောမပါဘူးလားဒါဆိုရင်တစ်ပင်တိုင်းမှာအမြင့်ရှိသလားပြောကြတာပေါ့တစ်ပင်မှာအမြင့်ရှိတယ်လို့လူမာလေအချစ်ရှိတဲ့အတွက်မင်းကငါဘယ်လောက်ချစ်ပါလဲဆိုဒီစားစကားပြောရင်အဲ့လိုပြောတာလေဟုတ်တယ်လားဘယ်နဲ့ပဋ္ဌာန်းတင်တာဘာတွေပြပြောနေလဲမဟုတ်ပြောချင်တာအမြင့်အကြောင်းပြောချင်တာအချစ်အကြောင်းတော့မပြောဘူးဟုတ်ပြီနော်အမြင့်နဲ့တူတဲ့နေရာမြက်ပင်လေးမှာရောအမြင့်မရှိဘူးလားညောင်ပင်ကြီးမှာရောအမြင့်ရှိတယ်မြက်ပင်မှာအမြင့်ရှိတော့လေသူ့အမြင့်သည်မြက်ပင်လေးတစ်ပင်ခိုင်လောက်ဖို့ပဲရှိမယ်မြက်ပင်လေးတစ်ပင်ရှင်တန်ဖို့ပဲဒါပေမဲ့သူ့အမြင့်သည်ရှည်လားကြီးထွားလားဒါကြောင့်မြက်ပင်ကိုဆွဲနှုတ်ရင်လွဲလားရွေးတယ်ညောင်ပင်မှာရောအမြင့်မရှိဘူးလားညောင်ပင်မှာရှိတဲ့အမြင့်ကကြတော့ကြီးမားတယ်ခိုင်ခန့်တယ်ဒါကြောင့်ညောင်ပင်ဤတပေကိုလက်တစ်ဖက်နဲ့ဆွဲလို့လဲလက်နှစ်ဖက်နဲ့ဆွဲလို့လဲဆယ်ဖက်နဲ့ဆွဲလဲမရအောင်ညောင်ပင်ရဲ့အမြင့်ကိုမရှင်သန်မြင်ဘူးဆိုအခက်အလက်ကိုပယ်ယုံမြနဲ့ညောင်ပင်သေးလားမသေးဘူးဘာလို့ကပင်စည်းဖြတ်ရောသေးလားညောင်ပင်တပင်သေးခြင်းဘာလို့ရလဲသူ့ရဲ့ရေတောက်မြစ်ကိုဖြတ်ရတယ်လို့ပဲအကုသို့ဆိုတဲ့မကောင်းတဲ့စိတ်အပြစ်ရှိသောစိတ်မကောင်းတဲ့အကျိုးကိုပေးတတ်တဲ့စိတ်မှာမူလအရင်းခံ၃ပါးရှိတယ်။အဲ့ဒါဘာလဲဆိုလောဘမူလဒေါသမူလမောဟမူလမြန်မာလူပြောရင်လိုချင်မှုလောဘအရင်းခံတဲ့စိတ်မကျေနပ်မှုခက်ထန်မှုကြမ်းတမ်းတဲ့ဒေါသမူလရှိသောစိတ်တွေးဝေမှုမသိမှုအရင်းခံတဲ့စိတ်ဆိုပြီးလောဘမူလရှိသောစိတ်ဒေါသမူလရှိသောစိတ်မောဟမူလရှိသောစိတ်အဲ့ဒီမူလမူလဆိုရဲရှိသောစိတ်တွေမှာဟဲ့စိတ်ကတော့တရားတွေပဲလောဘမူလရှိသောစိတ်ပေါ့ဒေါသမူလရှိသောစိတ်အရေတွေ့မောဟမူလရှိသောစိတ်တွေအရေတွေ့ဟဲ့ဒီလောဘမူလဒေါသမူလမောဟမူလဆိုအဲ့ဒီမှာပါတဲ့မူလသဘောတွေကောင်းသလားလောဘဆိုတာတည်တာမှုတွေကောင်းလားမကျေနပ်တဲ့ဒေါသလည်းမကောင်းဘူးမောဟလည်းမကောင်းဘူးဆိုတော့အဲ့ဒီမူလဖြစ်သွားအောင်လုပ်တဲ့လောဘဒေါသမောဟဒီစိတ်မဟုတ်ဘူးစိတ်တည်းစိတ်တည်းဟုတ်တလား အဲ့ဒီလောဘစေတသိက်ချေလေလို့ဖြစ်လာတဲ့စိတ်ကိုလောဘမူလရှိသောဒေါသစေတသိက်ချေလေလို့ဖြစ်လာတဲ့စိတ်ကြီးကိုမောဟစေတသိက်ချေလေလို့ဖြစ်လာတဲ့စိတ်ကိုဒါဆိုရင်စိတ်ဆိုတာကနတင်သွားပြီအာယုံကိုတိတယ်လို့ပြောတော့အစင်းရူပါယုံရောဒီစိတ်ကမဝင်စားဘူးလားဝင်စားတဲ့နေရာမှာအစင်းလာလေကြည့်ရင်ဖြစ်စေမလှတဲ့အစင်းကိုပဲကြည်စီဖြစ်စေစေတသိက်ကချေလေလိုက်တဲ့အချိန်မှာဒီအစင်းကိုမြင်လိုက်တာနဲ့တွေ့တာတဲ့စိတ်ကလေးပြောင်းသွားရင်အဲ့ဒီမြင်နေတဲ့ရူပါယုံကိုမြင်နေတဲ့စိတ်ကလေးဒီပင်လေလောဘချေလေလိုက်တဲ့အတွက်လှလိုက်တာချစ်လိုက်တာလိုချင်လိုက်တာဆိုတဲ့ဗာစိတ်ပြောင်းသွားချစ်တဲ့စိတ်ပြောင်းသွားအဲ့လောဘစိတ်ပြောင်းသွားအဲ့တော့စေတသိက်ဆိုဒီမှာစိတ်ကိုမိပြီးတော့စိတ်ကိုချဲလဲတယ်ဆိုပထမတော့ရူစိတ်ဆိုတာအာယုံကိုတိတာပဲမြင်နေတာပဲအစင်းကိုမြင်နေတဲ့စိတ်လောဘလည်းချဲလဲလိုက်ကောကြည့်လို့တိတ်ကောင်းတာပဲဟုတ်လားဒါခီမောင်နံမနေ့ကလာကျွန်မကိုမကြည့်ချင်ကြဘူးတို့ကခီပဲတော့ကြည့်အစင်းင်းတူတူလေခီလည်းထွက်လာတယ်ကျွန်မလည်းထွက်လာတယ်လင်းတစ်ခုတည်းမြင်နာချင်းအတူတူပဲဟုတ်ဘူးလားဒါပေမဲ့ဒေါခင်လတ်တည်းခဏထားနှောက်ပါစေဟောအဲ့ဒါဘာလဲဆိုဟဲ့နာမည်ကြီးတဲ့ဇနီးမောင်နဲ့ဟောအဲ့ဒါလားဆိုမြင်တဲ့စိတ်ကနေလောဘစိတ်ချစ်တဲ့စိတ်လက်မှတ်ကလေးထိုးပေးပါဦးဓာတ်ပုံလေးရိုက်လိုက်ပါဦးဆိုဘာစိတ်ပြောင်းသွားလဲတချို့ကြတော့နာမည်ကြီးတာငါတို့ရှုပ်ရှုပ်ရှုပ်ရှုပ်မကြိုက်ဘူးဆိုတာနဲ့မြင်တဲ့စိတ်ကနေမကျေနပ်တဲ့စိတ်ဒေါသစိတ်ပြောင်းသွားပြန်ဟုတ်တယ်လားတချို့ကြတော့လေခီလဲမသိခက်လဲမသိခီလဲမသိခင်လဲမသိဘယ်သူမှမသိဘူးဟုတ်တယ်လားသူကြတော့ပါလေမောဟစိတ်ဟုတ်လားဩဒါဆိုရင်အဲ့ဒီလိုဖြစ်သွားအောင်ခြေလေလိုက်တာဒီစိတ်ကလေးကတော့မြင်စိတ်ကလေးပဲမြင်တဲ့စိတ်ပဲအဲ့ဒီစိတ်ကလေးကိုပဲမြင်စိတ်ကနေပြီးတော့ချစ်တဲ့စိတ်ဖြစ်သွားအောင်ခြေလေလိုက်တာလောပါအဲ့ဒီဖြစ်လာတာနည်းနည်းလေးနှစ်သက်တဲ့စိတ်လေးဖြစ်အဲ့ဒီစိတ်လေးကနည်းနည်းလေးခိုင်တယ်။ညားညားလေးနှစ်သက်လာရင်ညားညားလေးခိုင်မမြင်ရတာမနေနိုင်တော့ပါဘူးဆိုရင်တော့တော်တော်ခိုင်ပြီ။ပြန်သွားတော့မှသူ့မျက်နှာလေးတရေရေမြင်နေသေးပုံဆိုးပြီ။ဟောဒီတဘာဝအဲ့ဒီတဘာဝဒီလောဘရဲ့တဘာဝဟုတ်ပြီနော်ခိုင်တဲ့တဘာဝရှိတယ်အရင်ခံတဲ့တဘာဝရှိတယ်မကျေနပ်တာလဲဒီတိုင်းပဲမြင်လို့မကျေနပ်ဘူးမြင်တဲ့စိတ်ရိုးရိုးမကြည်နဲ့တဲ့စိတ်ဒေါသသူ့မျက်နှာမြင်တိုင်းဒစိမ့်စိတ်ဒေါသထွက်ပြန်သွားလဲဒေါသထွက်ဆိုရင်ဒီဒေါသကတော့တော်တော်အားကြီးတဲ့သဘောမရှိဘူးလားတော်တော်ခိုင်တဲ့ဒေါသတစ်ခါကြည့်လဲမမှတ်မိကြည့်နောက်လဲမသိနောက်တစ်ခါလဲမသိဘာတွေသိနေမှန်းတော့မသိအဲ့ဒါပါလေမောဟတစ်ခါပြောလဲမရဆိုမောဟတော်တော်ကြီးလားမကြီးလားဒါဆိုရင်လောဘဒေါသမောဟသည်မကောင်းတဲ့သဘောဟုတ်လားအပြစ်ရှိုံနေမကောက်ခိုင်တဲ့တတ္တိရောမရှိဘူးလားအပြစ်ရှိုံတက်တက်ဆိုရင်အကုသို့ခိုင်တဲ့သဘောလေးပါပြောလိုက်မူလသဘောဖြစ်လိုက်ခိုင်လာတယ်ခိုင်လာတာကိုပါဠိလိုဟေတုလို့သုံးတယ်ခိုင်တာကိုဟေတုမြန်မာလိုပြောရင်ဟဲ့ဟဲ့ဆိုခေါ်လိုက်တာမဟုတ်ဘူးရှို့ရှို့ရှို့ခေါ်လိုက်တာမဟုတ်ဘူးဟဲ့ဆိုတာမြန်မာမှုပြုလိုက်တာဒါကြောင့်လောဘဟဲ့ဒေါသဟိတ်မောဟဟိတ်ရလို့အကုသို့စေတသိက်ပေါင်း14ပါးရှိတယ်အဲ့ဒီထဲမှာခိုင်တတ်တဲ့တတ္တိသည်လောဘဒေါသမောဟအဲ့ဒါကိုပဲလောဘဟေတုဒေါသဟေတုမောဟဒါဆိုရင်ကျမတို့ရဲ့တန်တန်မှာစိတ်တွေကိုမကောင်းအောင်ချေလေလိုက်တဲ့အကုသို့စိတ်ဖြစ်အောင်ချေလေတတ်တဲ့အကုသို့စေတသိက်ပေါင်းအာဟုသူစိတ်12ပါးဖြစ်အောင်ခြေလေမှာအာဟုသူစေတသိက်ပေါင်း14ပါးအဲ့ဒီထဲမှာအာဟုသူစိတ်12ပါးကိုမှအရင်ကမူလစေတသိက်ဘယ်နှပါးရှိ3ပါးရှိတယ်လောဘမူလစိတ်ဒေါသမူလရှိသောစိတ်မောဟမူလရှိသောစိတ်ဆိုမူလဆိုရဲအရင်ကအကြောင်းအမြင့်ပမာခိုင်တဲ့သဘောမရှိဘူးလားအဲ့ဒါကိုပါဠိလိုဟေတုမြန်မာလိုပြောရင်ဟေဟေတုပစ္စယောတိလို့ခေါ်လိုက်တဲ့အထဲမှာဟေတုအယဟိတ်တိအကုသိုလ်ဘက်ကဟိတ်တိဘယ်နှပါးရှိလဲ3ပါးဟာဒီ3ပါးတိအကုသိုလ်စိတ်12ပါးရဲ့အရင်းခံမူလာရီလို့ဒ ဒါကြောင့်အကုသိုလ်စိတ်12ပါးကိုဆိုရင်လောဘမှုစိတ်10ပါးလို့ဆိုလိုက်တယ်ရိုးရိုးဆိုလိုက်ပေမဲ့အဲ့ဒီအထဲမှာစကလုံးပါသွားတယ်လောဘမူလရှိသောစိတ်ဆိုတော့လောဘမူလကစေတသိက်ရှိသောစိတ်ကစေဒါကြောင့်စိတ်ဆိုတာသူ့ကြီးမနေဘူးစေတသိက်နဲ့တွဲနေတဲ့အထဲထဲမှာဟရိစိတ်ကြီးဖြစ်အောင်ချက်လေတဲ့သဘောသည်စေတသိက်ထဲမှာလောဘမှုစိတ်၈ပါးမှာအရင်ကအကုသိုလ်စေတသိက်ကိုဖော်ပြပါဆိုရင်လောဘပေါ့ဒေါသမှုစိတ်ဘယ်နှပါးသူ့မှာအဲ့ဒီမှာအရင်ကပါလဲဒေါသမောမှုစိတ်၂ပါးမှာအရင်ကမူလ၂ပါးဒါကြောင့်လောဘမူလဒေါသမူလမောဟမူလရေလို့မူလဘယ်နှပါးသုံးမှာဘယ်ထဲကမူလလဲအာကုသိုလ်စိတ်ချစ်အောင်ချေလေတဲ့မူလသုံးပါဒါကိုအာကုသိုလ်ဟိတ်သုံးပါလို့ခေါ်တယ်အာကုသိုလ်ဟိတ်သုံးပါသည်အာကုသိုလ်စိတ်တို့ရဲ့မူလအရင်ကနားလေလားရှုပ်သွားလားအထမ်းကိုဖြက်လန်းနေအချိန်တို့တင်လားအဘိဓမ္မာမသိဘဲနဲ့ဖြက်လန်းတင်တာနားလေသွားရဲ့လားနားလည်ပြီနော်ဒီထိရလားရပြီဆိုရင်နောက်တစ်ခုဆက်မယ်အကုသိုလ်စိတ်ပြီးသွားတော့ကုသိုလ်စိတ်ကုသိုလ်စိတ်ကုသိုလ်စိတ်ပေါင်း22ပါးရှိတယ်အဖေဒီမှာသင်တဲ့သူကခဏနေမှတ်ရတယ်အကုသိုလ်စိတ်12ပါးအကုသိုလ်စိတ်12ပါးမှာလောဘမှုစိတ်10ပါးဒေါသမှုစိတ်2ပါးမောဟမှုစိတ်ခဏနေတက်နေရတာဘာကြီးတွေလဲလို့မထင်နဲ့လောဘမှုစိတ်10ပါးဆိုတော့ချစ်ခင်တာတွေ့တာတာမျက်နှိုးတဲ့စိတ်ညို့ငါသိချစ်တာပဲလို့ပြောလိုက်တယ်အဲ့ဒီအဲ့ညို့သိချစ်တဲ့အချစ်ကိုအဘိဓမ္မာသင်ပြီးတဲ့သူကိုတွားပြီးတော့ propose လုပ်ကြည့်ရင် तू ကမေးလိမ့်မယ်မင်းငါ့ကိုချစ်တဲ့စိတ်ဒီ10ပါးတည်းကဘယ်စိတ်နဲ့ချစ်တာလဲမဖြစ်တတ်ဘူးရှင်အဘိဓမ္မာသင်ပြီးမှလာပြောအဲ့လိုဖြစ်ခံမှာဟုတ်လားဒါပါပဲအဲ့တော့ဒီကျမတို့ချစ်တဲ့စိတ်ဒီလောဘစိတ်ဆိုနှစ်သက်တာလေလောဘစိတ်ပဲဒီအစာလေးကြိတ်လိုက်တာဆိုရင်လေလောဘပဲကျမတို့ကိုယ်အချမင်းကိုစားတယ်ကိုယ်ကြိတ်တဲ့အစာစားကိုယ်အဝတ်ကလေးဝတ်တယ်သဘောကျတယ်ညမှာလောဘမှုစိတ်10ပါးတွေကဘယ်လောဘမှုစိတ်လဲလို့မှမသိရင်ကိုယ်အကြောင်းကိုမသိသေးဘူးခုဆို TV ဇာတ်လမ်းကြည့်ပေါ်နေအောင်မပြောတော့မှခီကိုကြိတ်လိုက်တဲ့အကြည့်မှာသူကခုခေတ်ကခီခစ်ဖြစ်နေတာနော်ကျမတို့တော့မခင်လန့်တင်လို့မခေါ်ခီလာတင်နဲ့ဟဲ့မလုပ်ပါနဲ့မလုပ်ပါနဲ့နော်တော့ခီချင်းလာရောနေကျမတို့လာနှုတ်ဆက်နေသေးတယ်နော်ခီခက်တော့ခီနဲ့တော့မျိုးမတော်ပါဘူးနော်နော်အဲ့တော့ကဲဘလို့ပဲဖြစ်ဖြစ်ခီကိုနှစ်သက်လိုက်တယ်ဆိုတော့အခိုက်ကလေးမှာကျမမိတ်ဆွေတို့တော်တော့တော်တယ်ဥပဒမင်းလဲဒီအချိန်ပဲပြတယ်ကျမမိတ်ဆွေတို့ဥပဒမင်းမကြည့်ပဲနဲ့ကျမလာကြည့်ငါကျေးဇူးတင်နေဟုတ်လားမကြည့်ဘူးလားမနေ့ကကြည့်ဖို့လားတင်မဲမလာတော့ဘူးလားမလာတော့ဘူးဘာမှပါဟောမနေ့ပိုင်းကိုသွားကြည့်လိုက်ပြီဒီပေါ်ရွေးလွဲရင်ရတယ်ကိစ္စမရှိအဖြစ်ကအဲ့လိုဆိုးနေတကယ်တော်ပါတယ်တကယ်တော်တာပါကျမတို့မြန်မာနိုင်ငံကိုဂုံပြန်ဆောင်ပြေးတာနော်မိမိတို့တက်ထားတဲ့အမှုပညာနဲ့မြန်မာနိုင်ငံမှာတကယ်ကိုဇလန်းအစ်စ်မတန်မြင့်ပါတယ်ဓမ္မမင်းရှင်ရိုက်တာတွေလည်းအင်တန်တော်ပါတယ်နော်တရုတ်ဆောင်လဲရိုးရိုးလေးတွေပဲအင်တန်ကောင်းတယ်နော်ကျမမုဒ္ဒရာခေါ်တန်ကြည့်ပြီးပြီအဆင်အမြင့်လားနော်တို့ရှင်မကြည့်တာနှစ်ပေါင်းကြားလာပြီနော်သိပ်ပြောလွန်းလို့သွားကြည့်တာတော်တော်ကောင်းတယ်ကြည့်ကြည့်ကျမမင်းဆွေများနော်ကြည့်ကြည့်ဒါပေမဲ့တင်တန်းချိန်နဲ့တော့မပြတ်နဲ့ပေါ့12နာရီတင်တန်းစမှာလေမမိနဲ့လေမနေ့9နာရီခွဲရှိကြည့်နော်အေးဘကုန်းနိုင်ခွေတွေကလုံလာစားရပြီးတော့မနေ့ကတော့တမျိုးအညက်နေကြတော့တမျိုးနေ့လည်းကြတော့ကျမအချိန်မှာအိတ်ငိုက်ပေါ့ဒါမှမဟုတ်စေဟုတ်တလားအဲ့တော့ဆွလွနေတာကျမတို့ကစိတ်တွေကိုကျမတို့ကလိလာတဲ့နေရာမှာခုနပြောတဲ့အကုသိုလ်စိတ်တွေရှိတယ်ကုသိုလ်စိတ်တွေလည်းရှိတယ်အဲ့တော့ကုသိုလ်စိတ်တွေထဲမှာကောင်းတဲ့သဘောအပြစ်ကင်းတဲ့သဘောကောင်းတဲ့အကျိုးပေးတာကုသိုလ်ဆိုတဲ့နေရာမှာကုသိုလ်စိတ်ပေါင်းပြီး22ပါးရှိတယ်အကုသိုလ်စိတ်ကစက်နှစ်ပါးရှိအဲ့ဒီအကုသိုလ်စိတ်စက်နှစ်ပါးဖြစ်အောင်ချေလေမဲ့စေတသိက်သည်အကုသိုလ်စေတသိက်က14ပါးရှိဘုဒ္ဓတအဲ့ဒီထဲမှာအရင်ကမူလထိုက်တဲ့စေတသိက်သည်3ခုရှိအဲ့ဒါကိုလောဘဒေါသမောဟ အဲ့ဒီလောဘဒေါသတို့ဒီမူလဆိုတဲ့ဟိတ်တတ္တိရှိလားမရှိလားဒါကြောင့်ဟိတ်ဟိတ်ကိုမြန်မာမှုပြုတော့ဟိတ်ပါဠိလိုပြောရင်ဟေတုအဓိပ္ပာယ်ပြောရင်ခိုင်ညေသောတတ္တိရှိတယ်လောဘရဲ့သဘာဝသည်နည်းနည်းဖြင့်နည်းနည်းခိုင်နေသတိထားရတော့များများဖြင့်များများခိုင်နေမယ်နှုတ်မရလောက်ခိုင်ရင်နှုတ်မရလောက်အားရှိတော့မယ်။နော်ဖြတ်မရလောက်ခိုင်ရင်လည်းဖြတ်မရလောက်ဒေါသတဘာဝလည်းနည်းနည်းဖြစ်ရင်နည်းနည်းခိုင်မယ်။များများဖြစ်ရင်များများခိုင်မယ်။နောက်ဆုံးအသေးတောင့်တလောက်တဲ့အထိပြင်းထန်လောက်တဲ့ဒေါသဖြစ်သွားရင်လည်းဘဝများစွာတန်တရာမှာအာဃာတရညှိုးအနေနဲ့လိုက်လိမ့်မယ်။ဒေါသဒီတဲ့တဆင့်တဲ့ပဋိကနော်ကျမတို့အဘိဓမ္မာသင်ဒါတွေသင်ရမကျေနပ်ရုံအစ်စ်ဆိုရင်ဒေါသဒီနေ့တဆင့်တက်လာပဋိကပဋိကဆိုတာခက်ထန်လာတယ်ကြမ်းတမ်းလာဘောဓဖြစ်လာညံ့နာမူရာစကားတန်ခက်ထန်ကြမ်းတမ်းလာပဋိကလို့ခေါ်တယ်ဒီနေ့တဆင့်တက်လာရင်စိတ်ထဲမှာတနှုံနှုံနဲ့မကျေနပ်ဘူးညှိုးထားတဲ့အစဉ်ဆိုအာဃာတအာဃာတကလည်းဒီလိုမသေးရင်မကျေနပ်ဘူးမပျက်စီးရင်မကျေနပ်ဘူးသေစေခြင်းနဲ့ပျက်စီးစေခြင်းနဲ့သေတယ်ပျက်စီးတယ်ကျမ်းမာရေးမကောင်းတော့ဘူးကြားလေ तू ကပြောနေတာပဲအဲ့ဒီအဆင့်ဆိုဗျာပါဒအိမတန်ကြောက်ဖို့ကောင်းတယ်ဒေါသရဲ့ဒီဂရီအဲ့ခိုင်တဲ့ခိုင်သွားတဲ့အဆင့်လောဘလည်းခုနဒီတိုင်းပဲလောဘချစ်ခင်နဲ့နှစ်သက်တဲ့အဆင့်ဖြစ်လာမယ်ဆိုရင်ဟလာတက်မဲ့လာတဲ့အဆင့်ဖြစ်လာမယ်ဆိုရင်တဏ္ဏဒီတဲ့တဆင့်တက်လာမယ်ဆိုရာဂတဆင့်ဒီဂရီတွေအများကြီးအဘိဓမ္မာသင်အဲ့ဒါကိုသင်ရလိမ့်မယ်ဒါဆိုကျမတို့ဒီလောဘရဲ့သဘာဝလဲနည်းနည်းဖြစ်ရင်နည်းနည်းခိုင်နေ။များများဖြစ်ရင်များများခိုင်နေ။မဖြစ်နိုင်လောက်အောင်ဖြစ်သွားတဲ့အဆင့်ဆိုရင်ဆွဲလန်းတာတို့ချစ်ခင်တာတို့ညှင်းနိုးတာတို့ဒါတွေဒီလောဘတွေကပွားထားတာပဲ။နော်ဆွဲလန်းတယ်ဆိုရင်စာလို့ပြောရင်ဥပါဒံလို့တောင်းတယ်။တဏှာအားကြီးဥပါဒံ။တဏှာပစ္စယဥပါဒဏံ။လောဘရဲ့ဒီဂရီ။အဲ့ဒီဥပါဒံဆွဲလန်းတဲ့အဆင့်ဆိုရင်ဘယ်လောက်တောင်နှစ်သက်လဲဆိုရင်ပေမယ်လို့သိရင်တောင်မှမလွတ်နိုင်တော့ဥပမာဆိုပါစို့မူရစေးဆွဲမယ်ပေမယ်သိတယ်မကောင်းမသိတယ်မဖြတ်နိုင်တော့ဆွဲသွားတယ်မဖြတ်နိုင်လောက်ဆွဲဆက်လေးဆွဲနေတယ်မဖြတ်နိုင်လောက်အရက်ဆွဲနေတယ်မဖြတ်နိုင်လောက်အောင်လက်ဖက်ရည်ကော်ဖီဆွဲနေတယ်မကြိုက်မတဲ့ပေမဲ့မဖြတ်နိုင်လောက်အာဂျီနိုမိုတိုဆွဲနေတယ်အချုံမောက်ဆွဲနေဒါကြောင့်ကျမတို့အဲ့ဒါတွေအကုန်လုံးသိတဏှာအာကြီးသွားရင်ဥပဒေအဲ့ဒီလိုဖြစ်သွားပြီဆိုရင်တော့ तू ကပို့ဆိုးတယ်ဆိုရင်နောက်ဆုံး तू များပစ္စည်းမတရားလိုချင်တဲ့အဆင့်ထိဖြစ်လာပြီဆိုတော့အဘိစာလို့ခေါ်တယ်။ဒေါသရဲ့ဒီဂရီကလည်းနောက်ဆုံးဘယ်မှာဆုံးလဲကြားပါတော့။ဒါကြောင့်မြတ်စွာဘုရားအလောင်းတော်နုစဉ်ကာလရွဲကုန်တဲ့ဘဝထုံကရွဲကုန်တဲ့ဘဝထုံကအဖို့တသိမ့်ထိုက်တဲ့ရွှေခွက်ကို तू ကဟလာမှန်ရမှန်ကြောင်းနဲ့ तू ရပြီမယ်။အရှင်ဒေဝရအလောင်းရွဲကုန်တယ်ရတော့နည်းနည်းလေးတောင်ရွဲတောင်မပေးချင်တဲ့အတွက်ကြောင့်မတရားသောနည်းနဲ့လိုချင်တယ်နောက်ဆုံးဓမ္မမိတ်ဆွေတို့တည်ပြီးသားပဲဒီမြတ်စွာဘုရားအလောင်းတော်ကတမာစီဝကြက်ကြနဲ့ဒီရွှေရွှေခွဲကိုရသွားတယ်သူမရတဲ့အချိန်မှာသူဒီဒေါသကနေခက်တံကြမ်းတဲ့အဆင့်အာဃာတကနေနောက်ဆုံးဗျာပါဒအဆင့်ဖျားအလောင်းတော်ရွေးကုန်တဲ့ကလေးအပ်တဲ့ချေကဘာတသိန်းလုံးလုံးပါရမီဖြည့်ပြီးဖျားဖြစ်တဲ့အချိန်မှာသူလဲလေးအပ်တဲ့ချေကဘာတသိန်းလုံးလုံးဖျားအလောင်းတော်ကိုပြည့်ရပြည့်စည်ဒီအင်္ဂါဒါကိုအခြေခံတဲ့ဗျာပါဒါနဲ့ဖြစ်လျာဘဝတိုင်းမှာပျက်စီးအောင်သူလုပ်ခဲ့လားမလုပ်ခဲ့ဘူးလားနောက်ဆုံးသူဒီတချို့သောဘဝဆိုသူကအဖေဖြစ်တာမင်းနော်မင်းဘဝရောက်တဲ့အချိန်မှာသူ့သားလေးကဖခင်လောင်းဖခင်လောင်းသားလေးပေါ်မှာသူထားခဲ့တဲ့ဒေါသတွေဘလို့အားကြီးလာလဲဆိုညင်နေညင်ချင်းမြစ်တာမရှိဘူးသူ့ရဲ့မိဖုရားကြီးကဒီသားလေးကိုချစ်တဲ့အတွက်ကြောင့်ပွေပိုက်ပြီးတော့နေတဲ့ချိန်မှာသူကြွလာမမြင်မမြင်လိုက်တော့ခရူးကျိုးဆိုမပြုတ်တဲ့ချိန်မှာဒီမိဖုရားဒီတားငယ်ငယ်လေးတောင်မှဒီလိုမျိုးငါ့ကိုငယ်ငယ်လေးတောင်မှငါ့ကိုမချိန်မဲ့မြင်ပြုတ်ရင်ဒီတားများအရွယ်ရောက်လို့အားကိုရငါ့ကိုဒီတဲ့တောင်မှဆိုဒီတားလေးကိုမချိန်နဲ့ဘူးအဲ့ဒါလေအခံရှိခဲ့တာဒါကြောင့်ဘယင်မိဖုရားကြီးကိုရင်နာအောင်ဆိုပြီးတော့အဲ့ဒီတားလေးကိုအာနာဘကွက်သားတွေခေါ်ပြီးတော့အင်မတန်နုနယ်တဲ့တားလေးရဲ့ညှင့်နှုတ်လေးတွေနဲ့တူတဲ့လက်လေးနှစ်ဖက်ခြေထောက်နှစ်ဖက်ကိုဖြတ်ခိုင်းတယ်ဖြတ်လိုက်တဲ့အချိန်မှာမိဖုရားကြီးကထွန့်ထွန့်လူငိုတဲ့အချိန်မှာသူကပုံရွေးနှာခေါင်းဖြတ်ခိုင်းတယ်နေရွက်ဖြတ်ခိုင်းတယ်နောက်ဆုံးသူ့ကိုယ်တိုင်ဟာဒီသားလေးမမမရှိတော့တဲ့လက်တွေချီတွေပြက်နေတဲ့သားလေးကိုမိုးပေါ်မြောက်ပြီးတော့ဓာပန်ကစားပြစ်တယ်အဲ့ဒါဘာရဲ့ဒေါသဟဲ့ရဲ့ဆွမ်းအား တေးသွားမှဟိုသူကြိုက်တယ်ဟာနော်ဒါပြအဲ့ဒီအချိန်မှာဖခင်အလောင်းတော်ကြီးရဲ့စိတ်မြတ်စွာဘုရားရဲ့အလောင်းတော်ရဲ့စိတ်မှာကြတော့ဒီစေခိုင်းနေတဲ့ဖခင်ကြီးတော်ကိုရောညွှန်ကြားနေတဲ့ဖခင်ကြီးတော်ရောညွှန်ကြားချက်ကြောင့်လုံနေတဲ့အာနာဘကွက်သားရောသူ့စိတ်ထဲမှာဒေါသမဖြစ်ဘူးမေတ္တာထားနိုင်တယ်အဲ့ဒါဒေါသရဲ့စန့်ကျင်ဘက်ကိုအဒေါသလို့တောင်းတယ်ဒေါသရဲ့စန့်ကျင်ဘက်ကိုအဒေါသကျမတို့တွေကြတော့ဘာလို့မဆိုတွေ့တဲ့လောဘအနေတစဉ်တဏှာရာဂအနေဥပါဒဏ်အနေအထိမလွတ်နိုင်လောက်ဖြစ်သွားတယ်အဲ့တော့အဲ့ဒီဥပါဒဏ်အစဉ်ဖြစ်သွားတာကိုမြတ်စွာဘုရားဥပမာပေးတယ်မွေဆိုတဲ့တတ္တဝါရဲ့စွမ်းအားဒီဘယ်မှာရှိလဲအစွဲမှာရှိတယ်ဘာလို့အစွဲမှာရှိတယ်လဲအစွဲရဲ့နောက်မှာအစိတ်အိမ်ရှိတယ်လေအစွဲနဲ့သာပေါက်လိုက်မယ်ဆိုအစိတ်ကထွက်မသွားဘူးလားမွေရဲ့စွမ်းအားဒီအစွဲအစိတ်မှာရှိတယ်ဒါပေမဲ့အဲ့ဒီမွေဆိုတာဒီအင်မတန်အကြိုက်တာဒီဖားဆိုတဲ့တတ္တဝါကြိုက်တယ်။မွေဘွေတို့မွေဟောက်တို့ဒီသူ့ကိုလာထိတဲ့เนาะဟဲ့လားရင်လေးတကောင်ထုတ်ကလေးတစ်ချက်တော့မှမလွတ်အောင်သူကပြန်ပေါက်တော့နိုင်နေဆွာရှိပေမဲ့သူကြိုက်လိုက်တဲ့ဖားဆိုတဲ့အစာကိုမိလိုက်တဲ့အချိန်မှာဖားလေးလွတ်သွားမှဆိုးလို့အဲ့ဒီမွေဘွေမွေဟောက်ကိုရင်ကောင်းမဆိုးထားနဲ့ဒုတ်နဲ့ရိုက်လည်းမလှုပ်ဘူး။နောက်ဆုံးဓာတ်နဲ့ဖောက်လျင်တော့မှသူ့အစာလေးလွတ်သွားမှဆိုးလွန်လို့အသိခံသွားတယ်လို့ပဲအဲ့ဒီလိုစွဲလန်းတဲ့သဘောတည်းဥပါဒံဒါကြောင့်မြတ်စွာဘုရားဖားကိုငွေဖမ်းပြီးတကယ်တော့အဲ့ဒီစွဲလန်းမှုနဲ့ပဲကျမတို့တေရတာပဲမဟုတ်ဘူးလားကျမမိတ်ဆွေများဖားကိုစွဲတယ်သမီးကိုစွဲတယ်ပစ္စည်းကိုစွဲတယ်အိမ်ကိုစွဲတယ်ကျမတို့ရဲ့အစွဲဥပါဒံတွေများလားမများအဲ့ဒီအဆင့်ရောက်သွားတာဒီဘာကြီးသွားတာဟဲ့ဒီလောဘကနေဟဲ့အကြီးကြီးဖြစ်သွားမျက်ပင်လောက်ရှိတဲ့လောဘလေးကနေညောင်ပင်ကြီးလောက်ရှိသွားရင်နှုတ်ဖို့ခက်သွားတယ်ဒါကြောင့်လောဘဟိတ်ပြီးပယ်ရမယ်တရားဖះလောက်သူတော်ကောင်းကြီးတွေကြတော့အဲ့ဒီအတွေ့ကိုတစတစစွန့်စွန့်စွန့်စွန့်သွားလိုက်တာမှနောက်ဆုံးဖြစ်လျာဘဝတိုင်းမှာဟုတ်လားပေကန်းစွန့်ကျဲလှူဒန်းနေပါရမီတွေဖြစ်တယ်ဝိတ္တန္တရာမင်းကြီးဘဝမှာဆိုထင်းနှန်းစည်းစိမ်နေရောမလှူလားပါရမီလည်းလှူတယ်ဇနီးကိုလည်းလှူတယ်မိမိရဲ့လက်ချေငါအသွေးသားတွေကိုလည်းတိဝိမင်းကြီးဘဝတွေဆိုလဲအရှင်လက်လက်ပဲမျက်လုံးလို့ရင်မျက်လုံးဖောက်လှူတာနောက်ဆုံးအသက်ကြီးရောအတွယ်ဆိုတဲ့လောဘကိုဆွတ်ဆွတ်ဆွတ်ဆွတ်သွားတဲ့အခါမှာလောဘကိုမရှိအောင်ဖင်အလောဘဖြစ်သွားတယ်အလောဘဆိုတဲ့သဘောတည်းခိုင်ခိုင်မသွားဘူးလားခိုင်လာတယ်အဲ့ဒီလိုခိုင်တာကြတော့ကောင်းတာလားမကောင်းတာလားလောဘခိုင်တာကြတော့မကောင်းတာဒေါသခိုင်တာမကောင်းပေမဲ့အဒေါသဆိုတာမိတာပဲလောဘဆိုတာကလိုချင်တက်မှတ်တာအလောဘဆိုတာကြတော့ဒါနနည်းနည်းလေးဒါလေးပဲဖြတ်ပြီးရေးမယ်။ဒေါသဒီဂရီရှိတယ်လို့အဒေါသဆိုတဲ့အလောဘဆိုတဲ့သဘောလေးရှိတယ်။အလောဘဆိုတာအဘိဓမ္မာအရာအလောဘလောဘကိုမရှိတဲ့သဘောတရား။ဒါကိုတုတ်တန်ဒေသနာကပြောရင်ကျမတို့သိနေတာ။ပေးတယ်။ပေးတယ်ဆိုတာမတွေ့တွေ့နေပေးလို့မရ။သို့တော့အဲ့ဒီအပေးမှာလွတ်လွတ်မပေးနိုင်တာရှိတယ်။အလာညောင်စိလောက်လှူရင်ညောင်ပင်ကြီးလောက်ရမှာတဲ့မိုက်တကွာညောင်ပင်ကြီးလောက်လှူပြီးညောင်စိလောက်ဆိုမကောင်းဘူးဒါမျိုးတွေတွေးတယ်စွမ်းလှူရင်စွမ်းအကျိုးဘယ်လောက်ရမလဲငါပါရေးလှူရင်ငါကစွမ်းလှူနိုင်အောင်เนาะဈေးလဲဝယ်ရသေးတယ်เนาะကြက်သားပါညာစသည်ဖြင့်ဟလာချင်းမောင်ရွက်စသည်ဖြင့်ချင်းရင်ဟင်ငပိချက်ကလေးတို့စရာလေးဖွဲ့ဖွဲ့ရရဆန်းလဲအကောင်းစားချက်ပြုတ်ပြီးတော့စွန့်ကြရင်းနဲ့လာပြီးတော့လှူနေတဲ့အချိန်မှာဆရာတော်ကစွမ်းအကျိုး၅ပါဒီအမျိုးသမီးကကျတော့ကြောင်းကရေတွင်းကရေကိုခတ်ပြီးတော့ဟလာတောက်ရေအိုးတွေတုံးဖြည့်ပြီးတော့ခါဆရာတော်ကတပည့်တော်ရေတွေပါလေးဖြည့်ပြီးပါလေဆိုရေအကျိုး၁၀ပါငါပတ်စံလဲကုန်သေးတယ်ပင်ကလည်းပင်မှန်းသေးတယ်ဟုတ်လားရမှာ၅ပါးသူကကြတော့ပတ်စံလည်းမကုန်ပင်လည်းမပင်ပန်းဒီနားလေးပဲဒီနားလေးရနေဒီနားလေးထူတာ၁၀ပါးဆိုတော့မတရားဘူးဖေရလို့ဆရာတော်အရေးမဆိုဘူးလားအဲ့တော့ဆရာတော်ကဘယ်လိုလုပ်ရင်ကောင်းမလဲညံကူရတယ်မှတ်လားဒကမာကြီးစွန့်ချက်တာဗာနဲ့ချက်ရေနဲ့ချက်ဟင်းချက်တော့ရေပါတယ်ဆိုတော့ဒကမာကြီးကစွန့်အကျိုးက၅ပါးရေအကျိုးက၁၀ပါး၅ပါးဆိုမှသူကအမျက်ထွက်တယ်လို့မယူလားလူဓာတောင်မှဗာတွက်လေအမျက်တွက်တယ်ကျမတို့ရဲ့တဘာဝဟုတ်တယ်နော်လွတ်နိုင်ရလားမလွတ်နိုင်တော့လွတ်လို့မလွတ်ရင်ဒါနာ လွတ်လွတ်လှူတယ်ဘာမှမညစ်မကပ်လှူတာကြမှာစာကလို့တုံးတယ်စာကဒါနတဲ့အစ်စ်မြင့်အာစာကကျမတို့တွေမလွတ်ပုံပြောပြအောင်ဆွနေပါလေချက်သွားပြီးတော့ဆရာတော်ကိုလှူရင်ကို့စွန်ဟင်းလေးပဲဖုံးပေးစေခြင်းလားမဖုံးပေးစေဟင်းခွက်တွေကအများကြီးဆိုလှမ်းကြည့်ဆရာတော်ဘုရားအဲ့ဒါလေအင်တန်ကောင်းတဲ့ကျက်မရင်နဲ့ညွတ်တယ်ဖေဟာအော်ခဲနေဘယ်ဒါလဲလောက်မယ်ဟုတ်လားမဟုတ်ဘူးလားเนาะဆရာတော်ဖေဟာဒါကလေဈေးလေးကြီးပါတယ်ပြောလားမပြောဘူးလားဆရာတော်ကကို့ဟင်းမဖုံးမှုဆိုစိတ်ကวันเนจินตะโลโลไม่จีนัดตะโลโลปีแลปีออบาลุเลยเสียหนอมาไม่พ้องเปลี่ยนเส้นไปอยู่ว่ะดิเจ้ามาท้าแกล่ะไม่ท้าแกบาลุเสียเราพ้องหมดอยู่ล่ะจะแน่ดูสาบ่หมอบกูหลู่ได้ติงงั้นสุเลยวิสิจินล่ะมวิสิจินล่ะเสียเราพี่อ่ะวิบาพี่อ่ะดาบะเนตองหนองบะเนตึ้งหนองไปย่ะล่ะบาเสียเราอ่ะไม่เป้เบ้เนี่ยไม่วิบเพ้เนี่ยตะชาตะบ้าโอไปไล่ไจ่ล่ะตะเกเราไม่ลุดကိုပေးတာကိုတုံးစီခြင်းနဲ့ကိုလှူတာကိုတုံးစီခြင်းနဲ့ဆိုရရမလွတ်တာကိုပေးပြီးပြီးသွားပြီဆရာတော်3မ3ခွေးပဲကြွေးကြွေးအမှိုက်ပုံနေပဲထက်ထက်ဘာမှမဖြစ်ကိုလှူတာကိစ္စပြီးသွားရမယ်စိတ်တာတော့ရေတကယ်လို့ဆရာတော်ကကိုရင်လေးတစ်ပါးကိုလှူလိုက်ဆရာတော်လှူတဲ့ကုသိုလ်ကတစ်ခုကိုရင်ကိုလှူလိုက်တဲ့အတွက်တစ်ခုနှစ်ဆင့်ရလားမရဘူးဆရာတော်ဒီကိုလှူလိုက်တဲ့အတွက်လှူဝယ်ရသွားပြီตัวมาตะสินติงงานโกยเยลีโหหลุไล่เดยะหันตะบ้าหลุไล่เสียรอดิติงงานหลุแทบไม่ยาบ่าวล่ะโกดิ2เส้นกุตุยะเลยสึกโกท้าไหนมาลุลุท้าไหนสากะไอ้สากะมามาอจี้อเจสွ่นลุตาจายปริศสากะหลุตองสွ่นจินจีงาบาสว่าปริศสากะอจี้อเจบอกเยมหาบาทัดแท้มหาปริศสากะทีนันซี้เสนี่แหละหลွ่นหลุเลยธนปริศากทาตมีโหเลยซ่นหลุดเลยจมารุดิซ่นไหนล่ะทาตมีดิซ่นหลุดล่ะไม่จ้วยมาไม่จ้วยไหนนะตุ๊ญาล่ะจ้วยตัวก้าวนี่ยูๆๆๆไอ้หลุမျိုးเป้ล่ะตะคันเลยไอ้หลุใส่ตัวผิดไปเลยหอดล่ะโกทาตมีไม่จ้วยไหนเนาะตรุอยู่ตัวก้าวนี่โกทาตมีโหจွ่นผิดเนี่ยค้านแม้สวยหลุไหนล่ะหลุไหนหมดหูกว่าจွ่นผิดเบตองๆบาเป้หลุหลุไหนดิปุฏฐปริศากษณีเมียโกหลุไหนล่ะหลุไหนล่ะဆိုတော့จม่าမှတ်မိသေးတယ်စิณีมาสาธတ်တယ်တော့စิณีมาสาธင်တော့မိယုဘလာဗုဒ္ဓဘာသာကနေပညာဗုဒ္ဓဘာသာဝင်ခေါင်းစဉ်နဲ့တင်တဲ့အချိန်မှာအဲ့ဒီစွညင်ညင်ငါးပါးအကြောင်းပြောမိတယ်ပြောတဲ့အခါမှာဇနိမယောကိုလှူနိုင်လားဆိုအရှိမထိုင်နေတဲ့ဦးအလေးအန်ကယ်ကြီးတယောက်ကပြောတယ်လှူတယ်တဲ့ယူမဲ့သူမရှိလို့ပါသူအန်ဒီကသူလည်းအသက်ကြီးနေဆိုသူအန်ဒီလည်းအသက်ကြီးရောပေါ့နော်အဲ့ဒါသူ့ကိုလှူတာတဲ့ယူမဲ့သူရှိလှူခြင်းပါလေအန်ကယ်လို့ကျွန်မလည်းအဲ့တော့လှမ်းပြောတယ်အန်ကယ်ကခုချိန်တော့လှူခြင်းပါပေါ့လို့အရင်တော့ကလှူခြင်းလားဆိုပြုံးစီပြုံးစီနေရဆက်လို့ကတော့ဘယ်လှူနိုင်မလဲဟုတ်လားအခုချိန်ကျတော့လှူတယ်တဲ့ယူမဲ့သူကမရှိလို့အဲ့လိုဖြစ်နေပြီဓမ္မမေရှိများအဲ့ဒါအန်ကယ်နော်လို့ကျွန်မအန်ဒီလိုင်းတိုင်ပြောမှာလို့အဲ့ဆိုအခုတင်လာလေ live နော်လို့လွင့်သွားပြီလို့အဲ့ဒါလွင့်သွားပြီလို့အဲ့ဒါလွင့်ထား live လွင့်တော့လွင့်နေပြီလေအန်ကယ်ကြည့်နေရင်တော့အန်ကယ်တော့အန်တီကြည့်နေရင်တော့အန်ကယ်တော့မလွယ်ဘူးဒါမှန်ဟောဇနီးကိုလည်းစွန့်နိုင်ရမယ်ဟုတ်ပြီနော်ဒါကြောင့်ကနာဇာလီလို့ကဲ့သို့သောတမိတာမဒီဒေဝီတို့ကဲ့သို့သောဇနီးမိဖုရားတော်မှကျမတို့ကျေးဇူးတော်ရှင်မြတ်စွာဘုရားမလောင်းတော့မစွန့်နိုင်ဘူးနောက်လက်ချေအင်ကအသွေးသားလည်းစွန့်နေအင်္ဂပရိစ္ဆာကနောက်ဆုံးအသက်ထိတောင်စွန့်နေဆိုတော့လောဘနေရာမှာဘာအစားထက်သွားအလောဘကိုနောက်ဆုံးပြိဿာကမဟာပြိဿာကဒီဒဇဒဇစွန့်ဝင်มาလင်ဘဝနောက်နှောင်းဆက်တိုင်းကောင်းနေဒဇဒဇစွန့်ဝင်มาလင်ဘဝနောက်နှောင်းဆက်တိုင်းကောင်းနေဆိုတော့လောဘဒီလေခိုင်တတ်တဲ့သဘာဝရှိတယ်လို့အလောဘဒီလေခိုင်တတ်တဲ့တတိရှိတယ်ဒါဆိုရင်လောဘဆိုတာကောင်းတာလားမကောင်းမှုရှောင်ဆိုတဲ့အတွက်ကြောင့်လောဘဆိုတာဟိတ်ကိုညောင်မင်းကြီးလောက်ဖြစ်အောင်မွေးရမလားမြင့်ပင်လောက်မှနှုတ်ရမလားအလောဘဟိတ်ကြတော့မြင့်ပင်လောက်ထိပဲမွေးမလားညောင်မင်းကြီးလောက်မွေးရမယ်ဟေတုတ္တိဆိုတာဒါကြောင့်လောဘဒီလဲဟိတ်အလောဘဒီလဲဟိတ်ဒေါသဒီလဲဟိတ်အာဒေါသဒီလေဟဲ့အာဒေါသဟဲ့ဆိုတာမေတ္တာလေ တဘောပေါက်ပြီနော်ထို့နည်းတူစွာမတိမှုတွေးဝေမှုသည်မောဟမောဟဒီလဲဟိတ်ဖြစ်တယ်လို့မောဟရဲ့စန့်ကျင်ဘက်သိအောင်ကြိုးစားနေတာကိုအမောဟအခုကျမတို့တွေဒီမသိတာတွေသိအောင်ကြိုးစားနေကြညံမမီညံချင်းဆက်နေတယ်အဲ့ဒါပါအာမောဟိအကောင်အာဒါကြောင့်လောဘဒေါသမောဟသည်အကုသိုလ်တရားအကုသိုလ်တရားများစွာပယ်နှုတ်ရမယ်တတိရှိလားမရှိဘူးပယ်နှုတ်ရမယ်တတိအလောအဒောအမောဟလည်းခိုင်မြဲတဲ့တတိသူဒီလဲစေတသိက်ထဲမှာပဲကုသိုလ်စိတ်ကြီးတွေဖြစ်သွားအောင်ခြေလေတဲ့စေတသိက်ပေါင်း25ရှိတယ်ကုသိုလ်စိတ်တွေဖြစ်အောင်ခြေလေတဲ့စေတသိက်ပေါင်း25ထဲမှာအဲ့ဒီအလောအဒောအမောတို့ဒီမူလအရင်ခံမယ်ဒါကြောင့်ဟိတ်သက်တည်ရှိတော့အာလောအဒောအမောတို့ဒီဆက်အောင်ကြိုးစားရမှာလားတိုးတက်အောင်ကြိုးစားရမှာလားပယ်နှုတ်ရမှာဆက်ပြီးတော့ဆက်ပြီးတော့ဖြစ်အောင်ကြိုးစားရဒါကြောင့်ဆက်ရမယ်တရားဒါကြောင့်ဓမ္မဒုဒ္ဒဆရာတော်အရှင်စေကိန်းနာကျမတို့တားငယ်သမီးငယ်ရင်ကျေးမှုကလေးတွေတင်တယ်မှာကြပြားလေးတစ်ပောက်တင်တယ်နှုတ်ဆက်ပါသည်နှုတ်ဆက်ပါသည်ဆိုရယ်ကြပြားလေးလောဘကိုနှုတ်မီအလောဘာနဲ့ဆက်မီနှုတ်မီဆက်မီနှုတ်ဆက်ပါသည်နှုတ်ဆက်ပါသည်တက်တာဘိုက်ဘိုက်မဟုတ်ဘူးဘာလို့နှုတ်အောင်လောဘကိုနှုတ်မီအလောဘာနဲ့ဆက်မီနှုတ်မီဆက်မီနှုတ်ဆက်ပါမီဒေါသကိုနှုတ်မီအဒေါသနဲ့ဆက်မီနှုတ်မီဆက်မီနှုတ်ဆက်ပါမီမောဟကိုနှုတ်မီအာမောဟနဲ့ဆက်မီနှုတ်မီဆက်မီနှုတ်ဆက်ပါမီဆိုကြည့်ပါဦးလောဘဒေါသမောဟဆိုတာအကုသိုလ်စေတသိက်14ပါစိတ်ကိုမှီပြီးတော့စိတ်ကိုခြေလေတတ်တာစေတသိက်စေအကုသိုလ်စေတသိက်ပေါင်း14ပါးထဲမှာခိုင်မြဲတဲ့မူလတရား3ပါးပဲရှိတယ်လောဘမူလဒေါသမူလမောဟမူလမူလဆိုတာခိုင်တဲ့သဘောအရင်ခံတဲ့သဘောဆိုတာဟိတ်လို့ပြောရင်လောဘဟိတ်ဒေါသဟိတ်မောဟဟိတ်လောဘဒေါသမောဟဆိုတာဒီအကုသိုလ်စေတသိက်ထဲမှာပါတဲ့အပြင်ခိုင်တဲ့တတ္တိရှိတဲ့အတွက်ကြောင့်အကုသိုလ်ဟိတ်ဒီတရားဒီကောင်းတဲ့တရားလားမကောင်းတဲ့တရားလားမကောင်းတဲ့တရားဆိုရင်ပယ်တတ်ရမယ်ပယ်နှုတ်ရမယ်တရားဒါကြောင့်အကုသိုလ်တရားတွေပယ်နှုတ်ရမကောင်းမှုရှောင်လို့ဘုရားရှင်ရဲ့အဆုံးအမအကုသိုလ်စေတသိက်14ပါးတွင်ခိုင်မြဲတတ်သောအကုသိုလ်ဟိတ်3ပါးသည်ပယ်နှုတ်ရမယ်တရားဖြစ်ပါတယ်စိတ်တွေကိုကုသိုလ်စိတ်တွေဖြစ်အောင်ကောင်းအောင်ချေလေတဲ့စေတသိက်နော်ကုသိုလ်စိတ်တွေဖြစ်သွားအောင်ခဏလေးရတယ်ကုသိုလ်အကုသိုလ်စိတ်က12ပါးအဘိဓမ္မာသင်တဲ့သူကသတိထားကြည့်ကုသိုလ်စိတ်ကကြတော့20ကျမတို့ကလေးတွေလိုပဲတင်စားမှာခဏနေမှားတယ်အကုသိုလ်စိတ်ကဆနစ်ပြောင်းပြန်လှန်လိုက်ရဲကုသိုလ်စိတ်က21အဲ့ဒီကုသိုလ်စိတ်စေဥသိုလ်စိတ်21ကိုဖြစ်အောင်ခြေလေတဲ့စေတသိက်ကုသိုလ်စေတသိက်လိုပဲပြောကြပါစို့ကုသိုလ်စေတသိက်ပေါင်းဘယ်လောက်ရှိလဲဆို25ပါအဲ့ဒီ25ပါထဲမှာမူလဆိုရဲခံတတ်တဲ့စေတသိက်ဒီ3ပါဗာလေးလေအလောဘအဒောဒအဟဲ့အလောအဒောအမောတွေခိုင်အောင်ကြိုးစားရမယ်သူ့ကိုဆက်ဆက်ပြီးတော့ရှင်းတအောင်ကြိုးစားမလားမကြိုးစားကြိုးစားရမယ်ဒါကြောင့်အလောဘဟိတ်အဒောဒဟိတ်အမောဟဟိတ်လို့ခေါ်တဲ့အတွေ့အဲ့ဒီအလောအဒောအမောတွေကတော့ဆက်လက်ရှင်းတန်ကြီးပွားအောင်ဆက်ရမယ်တရားဒါကြောင့်နှုတ်မယ်ဆက်မယ်နှုတ်ဆက်ပါလေသို့တော်ဖျားရှင်ကမကောင်းမှုရှာကောင်းမှုဆောင်လို့ပြောထားတဲ့နေရာမှာမကောင်းမှုဆိုတဲ့လောရောမောတွေနှုတ်ကောင်းမှုဆောင်ဆိုကြောင်အလောအဒောအမောတွေကိုဆက်ရမှာဖြစ်တော်လဲကျမတို့မတိကြတဲ့အခါတရားတွေကိုမတိကြတဲ့အခါပြောင်းမြန်လေးလုပ်သွားကြတယ်လောဘကိုတော့ဆက်ဆက်အားကြီးအောင်လောဘဒေါသမောဟဟိတ်တွေကိုဆက်ဆက်အားကြီးအောင်လုပ်ပြီးတော့အလောအဒောအမောတွေတော့နှုတ်နှုတ်ပြည့်နေတာမဟုတ်ဘူးလားအဲဆိုကျမတို့ရဲ့ဖြစ်စဉ်ကမတင်ရတဲ့အခါမှာဘယ်လိုဖြစ်လဲလောဘကိုဆက်မီ အလောဘကိုနှုတ်မီဆက်မီနှုတ်မီဆက်နှုတ်ပါမီဆက်နှုတ်ရင်ဘာဖြစ်လဲပြောင်းဖြစ်နေတဲ့ဖြစ်ကဟုတ်လားမဟုတ်လားဒေါသကိုနှုတ်မီအာဒေါသကိုဆက်မီမဟုတ်ဘဲနဲ့ဘလို့ဖြစ်သွားလဲဒေါသကိုဆက်မီငါဒေါသသိတယ်မှန်လားဟွန်းဘာမှတ်နေလဲဒေါသကိုဆက်မီအာရောဂမေတ္တာမထားတပ်ပေတ္တာမေတ္တာပို့ရင်တော့မှတပ်ပေတ္တာဝေနယဒိမပါချမ်းသာကိုစိတ်မြဲပါစေဟုတ်တယ်လားခြင်းမကြိုက်တဲ့တည်းတပ်ပေတ္တာခြင်းမပါသူတော့တတ်မယ်ဟောကျွန်တော်တို့ကြတော့ဒေါသကိုစက်ပြီးတော့အာဒေါသကိုနှုတ်နေကြတယ်တွေ့ရဒေါသကိုစက်မီအာဒေါသကိုနှုတ်မီစက်မီနှုတ်မီမောဟမတိတာမတိဘူးတိအောင်ဘရောမှမကြိုးစားမတိဘူးမတက်ဘူးနားမလဲဘူးဘူးတလုံးဆောင်အိုတော်မစင်းရဲ့အလုတ်တက်တာလေတမိဒါတိလားမတိဒါလုတ်တက်လားမတက်ဟောတမားတော့မောဟကိုဆက်မီတိအောင်အမောဟဘာမှတိအောင်စာကြည့်ရမှပြင်းလို့သင်္ဍန်တရားမှပြင်းလို့တရားနာမှပြင်းလို့ဆိုတော့ဘာလုပ်လဲအမောဟတွေကိုနှုတ်နှုတ်ပြစ်လိုက်တော့မောဟကိုဆက်မီအမောဟကိုနှုတ်မီဆက်မီနှုတ်မီဆက်နှုတ်ပါမီဘလောက်ထိနှုတ်လဲပြောင်းအောင်သာနှုတ်ကြပါတော့ပြောင်းပြန်ဖြစ်မသွားဘူးလားဒါကြောင့်ပြောချင်တာဟေတုဆိုတာခိုင်မြဲတဲ့သဘောအမြင့်ပမာခိုင်မြဲတဲ့သဘောတရားဒါကြောင့်စာမျက်နှာကျွန်တော်တို့တင့်မှာအခြေခံပဋ္ဌာန်းသင်တန်းမှာပဋ္ဌာန်း24ပစ္စည်းအကျဉ်တွေ့သလားအဲ့ဒီအောက်မှာဟေတုပစ္စည်းရောတွေ့သလားလို့စာမျက်နှာတက်လေဟုတ်ရဲ့လားဟေတုပစ္စည်းရောတွေ့သလားလို့ဖတ်ကြည့်ပါအော်ဟေးဟေတုပစ္စည်းရောဟေးအကြောင်းကံမူလအဲ့ဒီရဲ့ဘေးမှာရေးထားဟေး6ပါဟိတ်ဒီဘယ်နှပါရှိလဲ6ပါအကုသိုလ်ဟိတ်ကဘာတွေလဲလောဘဟိတ်ဒေါသဟိတ်မောဟဟိတ်ကောင်းတဲ့ကုသိုလ်ဟိတ်တရားဘယ်နှပါလဲ3ပါဘာတွေလဲအလောဘဟိတ်အဒေါသဟိတ်အမောအပြီးဒီမှာသင်တဲ့သူတွေမှာအကုသိုလ်ဟိတ်3ပါကုသိုလ်ဟိတ်3ပါသင်ဘူးတယ်နော်ကဲအဲ့ဒီလောက်ပဲမှတ်ပေါ်ကုသိုလ်အကုသိုလ်ရဲ့အကျိုးကြလဲဝိဘေဟိတောင်းကျိုးလို့ကရိယာဟိဇက်အားဖြင့်ဟိတ်12ပါးဆိုတာကြားဘူးလိမ့်မယ်အခုတော့မပြောတော့ဘူးအဓိကဟိတ်6ပါးမှာဟိတ်6ပါးကိုကြည့်ရင်လောဘဟိတ်ဒေါသဟိတ်မောဟဟိတ်ဒီတရားဒီပယ်နှုတ်ရမယ်အလောဘဟိတ်အဒေါသဟိတ်အမောဟဟိတ်ကြတော့ဆက်ပြီးတော့ကြိုးစားရမယ်တရားမှတ်မိလားရှင်အဲ့ဒီလိုခိုင်မြဲခြင်းအားဖြင့်ကျေစုပြုတာကိုဟေတုပစ္စည်းလို့ခေါ်တယ်အဲ့ဒါလေးနဲ့ပတ်သက်ပြီးတော့ဖြစ်စဉ်လေးကိုကျွန်မသင်မယ်ဟုတ်ပြီနော်လိုက်ပြီးတော့မရေးဘူးစောက်ထဲမှာရှိတယ်ဒါလေးကိုနည်းနည်းပြောချင်လို့လိုက်မရေးဘူးစာအုပ်ထဲမှာရှိတယ်ဖြစ်စဉ်ကိုပြောပြမယ်ကျမတို့ပဋ္ဌာန်းကိုအကျယ်ဆိုတာเนาะပဋ္ဌာန်းကိုအကျဉ်းဆိုတာနှစ်မျိုးရှိတယ်ပဋ္ဌာန်းဆိုတာအကြောင်းမျိုးမျိုးအစစာများပြားသောအကြောင်းအဲ့ဒီမျိုးမျိုးအစစာများပြားသောအကြောင်းတွေထဲမှာအကြောင်းတရားပေါင်းများစွာရှိတယ်အကျိုးကိုဖြစ်စေတဲ့အကြောင်းတရားပေါင်းများစွာအဲ့ဒီအထဲမှာထင်ရှားပေါ်လွင်တဲ့အကြောင်းပေါင်း24ပါးမြတ်စွာဘုရားထုတ်ထားတော့24ပစ္စည်းလို့ခေါ်လိုက်တာအဲ့ဒီ24ပါးသောအကြောင်းတရားတွေနဲ့ပတ်သက်ပြီးတော့အကြောင်းတရားကိုပါဠိလိုပစ္စယလို့ပြောတယ်ပစ္စယဆိုအကြောင်းတရားပစ္စယဆိုအကြောင်းတရားအဲ့ဒီအကြောင်းတရားပစ္စယကိုမြင်မှမှုကြည့်လိုက်တော့ပစ္စည်းပစ္စည်းလို့တော့ပစ္စည်းဒါကြောင့်တွဲလေးရှိတယ်ပစ္စည်းပစ္စယဟုတ်လားက ကျမတို့ပစ္စည်းပစ္စည်းအားတွေကိုပြောရင်ကျမတို့စိတ်ထဲမှာဘာတွေသိလားကိုဖိုးပစ္စည်းဒီပစ္စည်းတွေဟလာဖာနီချာတွေအသုံးဆောင်တွေဟမ်ပစ္စည်းပစ္စည်းတွေတိတ်ပစ္စည်းပစ္စည်းอ่ะပစ္စည်းကမြန်မာမှုပြုထားတာပစ္စည်းอ่ะပါဠိပစ္စည်းပစ္စည်းဆိုတာဟိုဖိုးတိုလီမိုလီအစောဟွာတွေမဟုတ်ဘူးအကုန်လုံးကိုပြောနေတာမဟုတ်ပစ္စည်းဖြစ်ဖြစ်စီပစ္စည်းอ่ะဖြစ်စီအကြောင်းတရားအကြောင်းတရားဆိုဒီမှာအကျိုးတရားကိုဖြစ်စီတာအကျိုးကိုဖြစ်စေသောအကြောင်းတရားကိုပစ္စည်းလို့တောင်းတယ်။ဟုတ်ပြီနော်။အဲ့တော့အကျိုးကိုဖြစ်စေတဲ့အကြောင်းတရားပစ္စည်းပေါင်းလောကမှာအများကြီးတဲမှာမှထင်ရှားပေါ်လွင်သောအကြောင်းတရားပေါင်း24ပါးထုတ်ပြတာကို24ပစ္စည်းလို့ခေါ်တာ။အဲ့ဒီ24ပါးသောအကြောင်းတရားတွေကိုအချင်းချုပ်ပြတာကိုအချင်းချုပ်ကိုပါဠိလို့ဩဒေတာလို့တောင်းတယ်။အချင်းချုပ်ကိုဩဒေတာ24ပါးသောအကြောင်းတရားအချင်းချုပ်ကိုပစ္စယဥဒေတာဥဒေတာဆိုပါလေအချင်းချုပ်အဲ့ဒီဥဒေတာမှာအပေါင်းလေးဖြုတ်လိုက်တော့တယ်အပေါင်းလေးကိုဖြုတ်လိုက်တဲ့အခါမှာဒါပါလေဒါပါလေလေအခေယဥအခေယဥအခေယဥဆိုတာအာတချောင်းငင်ဥနဲ့အတူတူပဲအခေယဥဆိုတာအာတချောင်းငင်ဥနဲ့အတူတူပဲဆိုတော့ဒါလေအခေယဥဆိုတာဒါနဲ့အတူတူပဲအာတချောင်းငင်ဥဆိုရကြောင် तू ကဘာကိုသင်္ကေတပြုလဲဆိုတချောင်းငင်ကိုအသင်္ကေတပြုတော့အဲ့ဒီတချောင်းငင်ဒီဒီမှာလာပြီးတော့ပေါင်းလိုက်တော့ပစ္စယုတ်ဓိတာပစ္စယုတ်ဓိတာလို့ပြောရင်24ပါးသောပစ္စည်းအချင်းကိုပြောတာပဋ္ဌံပူဇော်ကြပါဆိုပစ္စယုတ်ဓိတာပူဇော်ကြမယ်လို့ပြောရင်သင်ထားတဲ့သူတွေကပစ္စယုတ်ဓိတာနဲ့ပူဇော်မယ်လို့ပြောရင်ဧဒုပစ္စယောအာရမဏပစ္စယောအဓိပတိပစ္စယောနဲ့အဝိကတပစ္စယောတိဆိုပြီးတော့24ပါးပူဇော်တာပစ္စုတ်ဒေတာရှင်းလားလို့အဲ့တော့အခုကျမက24ပါးသောအကြောင်းနဲ့ကမှဟေဒုပစ္စည်းကိုစပြောနေတာဟေဒုဆိုတာခိုင်မြဲတဲ့သဘောရှိတယ်အဲ့ဒါစိတ်ထဲမှာမဟုတ်ဘူးစေတသိက်တွေထဲမှာစေတသိက်ပေါင်း52ပါးရှိတဲ့ထဲကအကုသိုလ်စေတသိက်14ပါးထဲမှာခိုင်မြဲတာ3ခုပါတယ်ကုသိုလ်သောဒနာစေတသိက်ပေါင်း25ပါးထဲမှာခိုင်တာ3ခုပါတယ်ဒါကြောင့်ဟေတုပစ္စယောဆိုတာဟိတ်6ပါးကိုဆိုလိုတယ်လို့သင်လိုက်တာဒီပစ္စုတ်ဒေတာရှင်းလားခုအဲ့ဒါစတင်တာအဲ့ဒီညာမှာအဲ့ဒီပစ္စည်းอ่ะဆိုတဲ့အကြောင်းတရားကိုအကျယ်ချဲ့ပြီးတော့ပြရမယ်အကျယ်ချဲ့ပြတာနိဒ္ဒေတာအချင်းချုပ်ရင်ဩဒေတာအကျယ်ချဲ့ရင်နိဒ္ဒေတာဒါဆိုရင်တတဝါတို့ရဲ့တန်တံမှာခိုင်မြဲတဲ့အကြောင်းတရားရေတောက်မြစ်ပမာခိုင်မြဲတဲ့အကြောင်းတရား6ခုရှိတယ်ဟိတ်6ပါအဲ့ဒါကိုအကျယ်ချက်ပြမယ်အဲ့ဒါဟေတုပစ္စယောတိဟေတုဟေတုတံပယုတ်တကာနံဓမ္မာနံတံသမုဋ္ဌာနာနိသရူပာနံဟေတုပစ္စယေနပစ္စယောပူဇော်ဘူးလားအဲ့ဒါကိုပစ္စယနိဒ္ဒေတာအကျဲ့ချက်ပြဒါဆိုရင်မြတ်စွာဘုရားဟေတုပစ္စယောတိတဲ့တတ္တဝါတွေတန်တန်မှားတဲ့ခိုင်မြဲတဲ့တတ္တိရှိတဲ့ဟေတုပစ္စည်းဆိုတာဘာလဲလို့ဟောပြမယ်ဟေတုပစ္စယောတိအဲ့ဒီထဲကခိုင်မြဲတဲ့သဘောတရားညာများမရှိဘယ်နှပါပဲလေ6ပါးရှိအဲ့ဒါကိုပဲဟေတုဟေတုလို့စဟောသွားတယ်ဟေတုလို့ပြောရင်ကျမတို့ကအဓိပ္ပာယ်ပြောရင်ဟိတ်6ပါးခိုင်မြဲတဲ့သဘောတရားဘယ်နှပါရှိလဲ6ပါးဟိတ်6ပါးလောဘဟိတ်သောတာဟိမောဟဟိအလောဘဟိအဒောတာဟိအဟိတ်6ပါးဟိတ်6ပါးတွေကအခုကျမတို့လောဘအကြောင်းစပြောမယ်ဆိုရင်လောဘဟေတုစဟောရယ်လောဘဆိုတဲ့သဘောတရားဖြစ်လာရင်လောဘဆိုတာစိတ်လားစိတ်တသိက်လားစိတ်တသိက်ဓမ္မမိတ်ဆွေများလောဘဖြစ်ဘူးလားချစ်တဲ့စိတ်ကလေးဖြစ်ဘူးတယ်ကြိုက်တာလေးရှိတယ်အဝတ်အစားလေးမြင်ကြိုက်နေတယ်ဘာကြည့်ဟဲ့ဒီစားလေးကောင်းလိုက်တာဈေးဘယ်လောက်လဲသတိပြီကျမတို့မေးတယ်ပြီးရမဝယ်နိုင်သေးရင်ကြည်ထားခဲ့တယ်ပြန်သွားတယ်စိတ်ကတလဲလဲဖြစ်နေပြီအဲ့ဒီလောဘလေးဖြစ်လာရင်ဟာဒီလောဘနဲ့အဲ့ဒီမှာလောဘဟေတုဆိုရင်လောဘလေးဖြစ်လာရင်တဲ့ဟောစပြောပြီဖေယလောဘလေးဖြစ်လာရင်လောဘဟေတုလို့သုံးနိုင်တယ် လောဘလေးဖြစ်လာတယ်အဲ့ဒီလောဘသည်စိတ်လားစေတသိက်လားအဲ့ဒီစေတသိက်လေးချဲ့လေလိုက်တော့စိတ်သည်လောဘစိတ်ပြောင်းသွားတယ်ဒါကြောင့်တန်ပယုတ်တကာတန်ပယုတ်တကာဆိုရှင်နာလောဘစေတသိက်နဲ့ရှင်နေတဲ့ဓမ္မာနံဆိုတရားလောဘစေတသိက်လေးဖြစ်လာရင်နဲ့လောဘလောဘစေတသိက်ချဲ့လေတဲ့အတွက်ကြောင့်ဘာစိတ်ကြီးပြောင်းသွားမလဲဆိုရင်လောဘမှုစိတ်ကြီးပြောင်းသွားလိမ့်မယ်ဟုတ်လားလောဘလေးချစ်တဲ့စိတ်ကလေးဖြစ်တာနဲ့စိတ်ကွာချစ်တဲ့သဘောလေးပြောင်းလိုက်တာနဲ့စိတ်ကွာလောဘမှုစိတ်ပြောင်းသွားမယ်အဲ့ဒီစိတ်ကြီးပြောင်းလာရင်နဲ့လောဘမှုစိတ်တစ်ခုတည်းမဟုတ်ဘူးတခြားတွဲပဲစေတသိက်တွေလည်းရှိအောင်မယ်တဲ့အဘိဓမ္မာသင်တဲ့သူတွေဒီထက်ပါတယ်နော်လောဘမှုစိတ်ဘယ်နှပါသင်ပြတဲ့သူတွေပါတယ်ဆိုလို့မင်းမနော်စေတသိက်ဘယ်နှပါရှင်လဲလောဘမှုစိတ်ရှစ်ပါးမှာစေတသိက်သမားတွေဖြစ်ထားသူလည်းပါဆိုအောင်စင်းလည်းထွက်ပြီးပြီလောဘမှုစိတ်၈ပါးမှာစေတသိက်ဘယ်နှပါရှင်22ပါးလောဘမှုစိတ်၈ပါးမှာစေတသိက်22ပါးလေမသိအောင်လားဖြည့်ဖူးတယ်လေမေ့သွားပြီပထမအသင်္ခာရိကစိတ်လောဘမှုပထမအသင်္ခာရိကစိတ်မှာစေတသိက်၁၉ပါးဒုတိယအသင်္ခာရိက၁၉ပါးဟုတ်လားတတိယအသင်္ခာရိက၁၈စတုတ္ထအသင်္ခာရိက၁၈ပထမအတ္တသင်္ခါရိက21မဟုတ်ဘူးလားရှင်းလဲထားတယ်လို့ပြောသေးတယ်ဒါဆိုရင်လောဘမှုစိတ်၈ပါးပေါင်းဆိုစေတသိက်ပေါင်း22ပါးအဲ့ဒီမှာလောဘစေတသိက်ဒီဒီဘက်ဆိုရင်သူနဲ့ရှင်နဲ့တရားသည်လောဘမှုစိတ်၈ပါး plus စေတသိက်22ပါးကျန်တယ်ဟုတ်လားလောဘမှုစိတ်၈ပါးဖြစ်လာရင်စေတသိက်20မရှင်းဘူးလားအဲ့ဒီထဲမှာမူလပါလေလောဘလောဘဆိုရင်သူနဲ့ရှင်နေတဲ့တရားသည်လောဘမှုစိတ်၈ပါးရဲ့20နှစ်ထဲကလောဘဒီဘက်အကြောင်းနဲ့ဖြစ်သွားတဲ့အတွက်ကြောင့်ဒီဘက်မှာကျန်တာ21အဲ့ဒါကိုလောဘတံပယုတ်တကဏ္ဏဓမ္မဏံတံပယုတ်တကဏ္ဏဓမ္မဏံပြောရင်စိတ်နဲ့စိတ်တသိသည်ခွဲမရအောင်တွဲနေမှာပြီးရင်လောဘမှုစိတ်နဲ့စိတ်တသိပဲဖြစ်မှာမဟုတ်ဘူးတဲ့တံဆိုတာထိုးအဲ့ဒီလောဘကြောင့်ဖြစ်လာတဲ့ဒီစိတ်စေတသိက်တွေဖြစ်လာရင်တဲ့ဒီစိတ်စေတသိက်ကြောင့်အမှုအရာအပြောအဆိုတို့ဒီရုပ်တွေတာလာအဲ့ဒီရုပ်တွေစိတ်ကြောင့်ဖြစ်တဲ့ရုပ်တန်ဆိုတာထိုးသမုဋ္ဌာနာနင်းဆဆိုတာကြောင့်ဖြစ်တယ်တန်ဆိုတာထိုးစိတ်ကြောင့်ဖြစ်သောရူပနံဆိုတာပါလေရုပ်ဒါကြောင့်စိတ်ကြောင့်ဖြစ်သောရုပ်ကိုစိတ်ကစားလောဘစိတ်ကလေးဖြစ်လာရင်မျက်နှာကပြုံးတယ်ဟဲခီဟုတ်တယ်လားဟဲခီမိမဝါခီတာပေါ့စလေးချစ်စရာလေးဟောရုပ်ကအတန်းဒါစိတ်ကစားရုပ်ကြည်နေတယ်အဲ့စိတ်ကစားရုပ်ဟုတ်လားနားလည်သွားရင်သဘောကျသွားရင်လေသဘောကျတဲ့ရုပ်ပြောင်းမလာအောင်လားအဲ့ဒါတံသမုဋ္ဌာနာနေစရူပနံဟေတုပစ္စယေနပစ္စယောလို့သဘောအမည်လေးတစ်ခုဆွဲထုတ်ပြလိုက်တယ်ဟုတ်သလားဒါစီပဋ္ဌံပဲအဲကြောင့်ပဋ္ဌံကိုသင်တဲ့အခါကျရင်အမျိုးမျိုးအစအစညာပြသောအကြောင်းတွေမရှိဘူးလားအဲ့ဒီထဲကမှအကြောင်းပေါင်းများစွာတဲကမှအကြောင်းလို့ပြောရင်အကျိုးရောမရှိဘူးလားအဲ့အကျိုးကိုဖြစ်စေတဲ့အကြောင်းတဲ့မှာစွမ်းရည်တက်တီတွေပါပါတော့24ပါအကြောင်းပေါင်းများစွာတဲ့ကထေရှားပေါ်လွင်သောအကြောင်းတရား24ပါဆွဲထုတ်ပြရင်24ပါသောအကြောင်းတိုင်းမှာစွမ်းရည်တက်တီ24မျိုးပါအဲ့ဒါကိုပဲပဋ္ဌာန်းရဲ့တက်တီဆိုတာပစ္စည်းဆိုတဲ့ပစ္စယထဲမှာပါတဲ့တက်တီကိုပစ္စယတက်တီလို့သုံးတယ်အမည်ပြောပြတယ်ဒါဆိုရင်ပဋ္ဌာန်းဆိုတာဒီပဋ္ဌာန်းကိုလေ့လာရင်အကြောင်းပစ္စည်းပါလိမ့်မယ်အကြောင်းတရားကိုပစ္စည်းဘုဒ္ဓါစတဲ့မှာเนาะအကြောင်းတရားကိုပါဠိလိုပစ္စယပစ္စည်းအကြောင်းကြောင့်အကြောင်းကြောင့်ဖြစ်လာတဲ့အကျိုးတရားသင်ရမယ်အကြောင်းရှိမယ်အကျိုးရှိမယ်ဒါကြောင့်အကြောင်းတရားမြန်မာလိုပြောရင်အကြောင်းတရားအကြောင်းရှိအကျိုးအကြောင်းကိုပါဠိလိုဘယ်လိုသုံးလဲပစ္စည်းမြန်ပါဠိလိုပြောရင်ပစ္စယမြန်မာမှုပြုလိုက်ရင်ပစ္စည်းအကျိုးတရားဆိုတာဘာကြောင့်ဖြစ်တာအကြောင်းကြောင့်ဖြစ်တယ် အကြောင်းကြောင့်ဖြစ်တဲ့အတွက်ကြောင့်အကြောင်းကြောင့်ဖြစ်တာကိုပါဠိလိုပစ္စယဖြစ်လာတာကိုဩပန္နဒါကအကြာဩပန္နဆိုတာဖြစ်တာဒါဆိုရင်အကြောင်းကြောင့်ဖြစ်အကျိုးတရားဆိုသည်မှာအကြောင်းကြောင့်ဖြစ်တာဟုတ်လားလို့အကျိုးတရားဆိုသည်မှာအကြောင်းကြောင့်ဖြစ်တာအကြောင်းကြောင့်ဖြစ်တာအကြောင်းကပစ္စယဩပန္နဆိုဖြစ်တာဩပန္နပါလေပစ္စယကအကြောင်းဩပန္နကဖြစ်တာဒါဆိုရင်ပစ္စယဩပန္နအကြောင်းကြောင့်ဖြစ်တာပစ္စယဩပန္နဆိုတော့ပါဠိရေးနဲ့သုံးရင်ပစ္စယဒါပါလေဩပန္နအခေရပါလေဥဥဆိုတာပါလေတချောင်းငင်ဟုတ်တလားလို့ဒါဆိုရင်အကြောင်းတရားကပစ္စယအကျိုးတရားကပေပေစယပဏာအကျိုးတရားသည်ပေစယပဏာဒီလောက်ကတော့သိရပြီပေစယပဏာကိုအဖျားဆွတ်ပြီးတော့အဖျားဆွတ်ပြီးပြောလိုက်တော့ပေစယပဏာဟုတ်လားဒါဆိုရင်အကြောင်းတရားသည်မြမာမှုပြောလိုက်တော့ပစ္စည်းအကျိုးတရားသည်မြမာမှုပြုလိုက်တော့ပစ္စယုတ်ပံအကြောင်းတရားကိုပါဠိလိုပြောပစ္စယအကျိုးတရားသည်အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားကိုပါဠိလိုပြောပစ္စယုတ်ပံနာဟုတ်တလားရှင်းလားလဲမသိလောကကြီးမှာအကြောင်းရှိရင်အကျိုးရှိအကြောင်းတရားကိုပါဠိလိုပြောပစ္စယမြမာမှုပြုပြီးပြောပစ္စည်းပစ္စည်းဆိုတာပါဠိလိုပစ္စယအဓိပ္ပာယ်ပြောအကြောင်းတရားအကြောင်းကြောင့်ဖြစ်လာတဲ့အကျိုးအကျိုးဆိုဒီမှာအကြောင်းကြောင့်ဖြစ်လာတယ်အကျိုးတရားဆိုတာအကြောင်းကြောင့်ဖြစ်တဲ့အတွက်အကြောင်းကိုပစ္စယဖြစ်တာကဩပန္နဒါကြောင့်အကြောင်းကြောင့်ဖြစ်တဲ့တရားဆိုအကျိုးတရားကိုပါဠိလိုပြောပိစေယုတ်ပန္နမြမာမှုပြုလိုက်ပိစေယုတ်ပန္ဒါဆိုရင်ပဋ္ဌံသင်ရင်ပစ္စည်းပိစေယုတ်ပန္သင်ရမယ်ပစ္စယနဲ့ပိစေယုတ်ပန္နသင်ရမယ်အကြောင်းနဲ့အကျိုးသင်ရမယ်တော်တော်တက်သွားတာလားဟုတ်ပြီနော်အဲ့ဒါကအကြောင်းအကျိုးနှစ်ခုကိုပြောမယ်ဆိုပဋ္ဌံပဋိစ္စသမုပ္ပါဒ်ဆိုရင်အကြောင်းနဲ့အကျိုးနှစ်ချက်ပဲပြရတာပစ္စည်းနဲ့ပိစေယုတ်ပန္နှစ်ခုပဲပြရတယ်ပဋ္ဌံကြတော့အကျိုးကိုဖြစ်စေတဲ့အကြောင်းပဋ္ဌံဆိုတာပအပေါင်းဌာနအမျိုးမျိုးဆဆမြန်ပြတဲ့အကြောင်းဆိုတော့သူ့ဓာရီကိုမသိဘူးဘာလို့သိမှာမျိုးမျိုးဆဆမြန်ပြတဲ့အကြောင်းတွေကိုသိမှာဆိုတဲ့အတွက်ကြောင့်အဲ့ဒီအကြောင်းပေါင်းများစွာတဲကမှထင်ရှားပေါ်နေတဲ့အကြောင်းဘယ်နှပါးသိမှာဒါကြောင့်24ပါးသောပစ္စယ24ပါးသောပစ္စည်းသိမှာသို့တော့24ပါးသောအကြောင်းတွေထဲမှာအကျိုးကိုဖြစ်စေတတ်တဲ့24ပါးသောအကြောင်းတွေထဲမှာဘာတွေပါသင်ရမလဲဆိုတော့သူ့ထဲမှာအကျိုးကိုဖြစ်စေတဲ့အကြောင်းတွေကစွမ်းရည်မြန်မာလိုပြောရင် sorry မြန်မာလိုပြောရင်စွမ်းရည်ပါဠိလိုပြောရင်တတိတတိတွေပါပါမယ်ဒါဆိုရင်အဲ့ဒီတတိဒီဘယ်မှာပါတဲ့တတိအကြောင်းထဲမှာပါတဲ့တတိပစ္စည်းထဲမှာပါတဲ့တတိပစ္စည်းကိုပါဠိလိုပစ္စယပစ္စယထဲမှာပါတဲ့တတိကိုပစ္စယတတိလို့သုံးတယ်။ဟေတုပစ္စည်း၌ဘာတတိရှိလဲ။ဟေတုတတိရှိတယ်။ဟော။အာရမဏပစ္စည်း၌အာရမဏတတိရှိတယ်။အဓိပတိပစ္စည်း၌ဒါဆိုရင်24ပါးသောအကြောင်းထဲမှာဘယ်လောက်တတိရှိလဲ။24သွားသောပစ္စယတတိရှိတယ်။အဲကြောင့်ပဋ္ဌံသိရင်အကြောင်းတွေကိုသင်ရင်လေအဲ့ဒီအကြောင်းတွေမှာပါတဲ့စွမ်းရည်တတိလေ24ပါးကိုပြရင်24တတိပါမလားမပါဘူးဒါကြောင့်ဟေတုပစ္စယောတိလို့သိဟေတုပစ္စည်းဟေတုပစ္စည်းမှာဘာတတိရှိလဲဟေတုတတိဟေတုတတိဆိုဘာလဲခိုင်မြဲသောတတိရှိတယ်အဲ့ဒီဖြစ်လာဖို့အကျယ်ပြောပါဘယ်လောက်ထိခိုင်လဲဆိုရင်လောဘဟေတုဖြစ်လာရင်ဟိ6ပါးဖြစ်လာရင်သူနဲ့ရှင်သောစိတ်တွေစေတသိက်တွေလည်းပါလာမယ်အဲ့ဒီစိတ်စေတသိက်ပေါ်မူတည်ပြီးတော့စေတစာရုပ်တွေလည်းပါလာလိမ့်မယ် ဟုတ်တလားအဲ့ဒီစိတ်တစားယုတ်တင်မေးမကဘူးနားလည်အောင်ပြောတာဒီတတဆင်ဆိုရင်အဲ့ဒီလောဘဒေါသမောဟဆိုတာဗိဓမာတင်သူများလည်းပါတယ်ကုသိုလ်လားအကုသိုလ်လားအကုသိုလ်တွေဆိုရင်အကုသိုလ်ဒီအကုသိုလ်တတ္တိပေါ်မူတည်ပြီးတော့ကံမြောက်သွားပြီဆိုရင်နောက်တစ်ချိန်မှာနောက်ထပ်ယုတ်တင်ဖြစ်လာမယ်အဲ့ဒီနောက်ထပ်ဘဝတွေလာမယ်အဲ့ဒါကံမစတတ္တိကံမစယုတ်တွေပါဒါကြောင့်လောဘစိတ်နဲ့တေခဲ့ရင်ပြိတ္တာဘုံတို့ဝင်လောဘစိတ်ကြီးနဲ့လောဘဟိတုကြောင့်လောဘမှုစိတ်ဖြစ်သွားရင်တွင်တာနဲ့ပစ္စည်းဝိထုနဲ့ခွာမရအောင်ပုဂ္ဂိုလ်တတ္တဝါနဲ့ခွာလို့မရအောင်အဲ့ဒီပုဂ္ဂိုလ်ပစ္စည်းတားဟုတ်တွင်တားနောက်မှာတကောက်ကောက်သမီးတွင်သေသွားပြီတဲ့နောက်အဥ္စာတွင်အဥ္စာမှာအဲ့ဒီလိုတွေ့တာအဲ့ဒါပြိတ္တာလို့သုံးတယ်အဲ့ဒီလိုဖြစ်သွားရင်တော့အဲ့ဒီပြိတ္တာရဲ့ကံမစယုတ်ကြီးရထက်ရသွားနိုင်တယ်တခါဒေါသကြီးလင်ပင်ငရဲ့ရောက်ရအမှန်ပဲဆိုတော့ဒေါသနဲ့သေသွားလို့ရှင်ဘယ်ဖြစ်ကြငရဲရောက်ရင်ငရဲသူငရဲသားရဲ့ရုပ်တွေပြန်ရသွားမယ်။မောဟစိတ်နဲ့တေခဲ့ပြန်ဖြစ်ရတိရစ္ဆန်ဆိုတဲ့အတွက်မောဟနဲ့တွေ့ဝေဝေတေခဲ့ရင်နော်တိရစ္ဆန်ဆိုဒီနေရာမှာလောဘဒေါသမောဟတရားတို့ဒီဆိုးသွမ်းတဲ့တရားဒါကြောင့်ကျမတို့ကလေးတွေမှာယဉ်ကျေးမှုသင်တန်းတွေမှာသင်တဲ့အခါမှာလောဘစိတ်နဲ့တေခဲ့ရင်ပြိတ္တာဘုံတို့ဝင်ဒေါသကြီးလီပယ်ငယ်ရဲ့ရောက်ရအမှန်ပဲမောဟစိတ်နဲ့တေခဲ့ပြန်ဖြည့်ရတိရစ္ဆန်စိုးသွမ်းလေဟံစိတ်၃မျိုးပဲစိတ်၃မျိုးလောဘစိတ်ဒေါသစိတ်စုတ်ခွာပယ်လို့ချူဒါကြောင့်အပယ်၄ပါးကလွတ်ချင်ပါတယ်ဆိုရင်အပယ်၄ပါးကသုံးပါးရပြည့်၈ပါးရန်သူမျိုး၅ပါးဝိပတ္တိတရား၄ပါးပြဒနာတရား၅ပါးတို့မှအခါခါသိကိလို့ငြိမ့်သည်ဖြစ်၍ဆိုပြီးစူတောင်းနေုံနဲ့မရဘူးတဲ့ငရဲဒရစ္ဆန်ပြိတ္တာအတူတကယ်ဘုံတွေကလွတ်ချင်ရင်လောဘဒေါသမောဟတရားတွေပယ်ရပါလိမ့်မယ်ဟုတ်ပြီနော်ဒါဆိုရင်အဲ့ဒီလောဘဒေါသမောဟတွေဖြစ်လာရင်သူကြောင့်ဖြစ်လာတဲ့စိတ်တွေလည်းပါလာမယ်သူကြောင့်ဖြစ်လာတဲ့စိတ်ဒစယုတ်တွေလည်းပါလာမယ်အဲ့ဒါတွေဒီကံမြောက်သွားရင်နောက်ချိန်မှာကံမစယုတ်တွေလည်းထပ်ရမယ်ဆိုရင်မတင်ရသေးသောဓမ္မမိတ်ဆွေများရောတင်ပြီးတဲ့ဓမ္မမိတ်ဆွေများအောင်မျှပြောရင်နားလေလားအဲ့ဒါကိုပဋ္ဌာန်းဟောရင်ဟေတုပစ္စယောတိဆိုရင်ဟိတ်၆ပါဟေတုတံပယုတ်တကာဏံဓမ္မာနံဆိုဒီဟိတ်၆ပါးနဲ့ရှင်နေသောစိတ်စိတ်တိတ်တည်းပြီးတံသမုဋ္ဌာနာနိသရူပာနံဆိုရင်စိတ်တစားယုတ်ကမ္မစားယုတ်ဒီပဋိတန်ဒီအချင်းဆိုရင်ကမ္မစားယုတ်အဲ့ဒါကိုဟေတုပစ္စေနာပစ္စယောလို့ပဋ္ဌံတက်ပစ္စည်းလေးကိုနမူနာပေးတာအသေးစိတ်ပူဇော်တာဇယားနဲ့ကျမတို့ကတင်မယ်ကျမတို့တင်သွားရင်ဇယားလေးနဲ့တင်သွားရင်ကျမအာမခံတယ်ဓမ္မမိတ်ဆွေတို့တင်နံပြီးသွားတာနဲ့ဟဲ့ဒီဇယားအလွတ်ရသွားတယ်နော်ဟလာနားလည်သွားလိမ့်မယ်နောက်ဆုံးပဋ္ဌံကိုပူဇော်ရရင်တော့စာအုပ်နဲ့ကြည့်ပူဇော်တဲ့သူတွေဒီနောက်ဇယားကြည့်ပူဇော်တတ်လာခဏခဏပူဇော်သွားရင်ဟဲ့ဒီဇယားကိုမျက်စိထဲမှာမြင်ပြီးတော့စွဲသွားလိမ့်မယ်အလွပူဇော်လို့တက်သွားမယ်အဲ့ဒီနေ့ကျမတို့ကြိုးစားပေးမယ်တစ်ချိန်ပြည့်ပြန်ပါပြီနားကြပါအောင်ဆိုနှုတ်ဆက်ပါမယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေကိုယ်စိတ်နဲ့ဖြာကျန်းမာချမ်းသာကြပါစေတဲ့ရှိကျန်းမာစွာဖြင့်တော်ကောင်းတရားများစတဲ့တပူပွားတူအာထုကျင့်ကြံနိုင်ကြပါစေဒီတစ်ချိန်ကအဟာရဒါနရှိပုံပေါ့ကျမတို့အလှရှင်နေဘက်ကလည်းကျမတို့ပြင်ပင်ပန်းပန်းသင်တန်းတွေသင်ယူနေတဲ့သူတွေကိုကျမတို့ခန္ဓာကိုယ်ကြီးခိုင်ခန့်အောင်အဟာရတွေနဲ့ထောက်ပံ့မယ်အဲ့ဒါအဟာရပစ္စယောတိကျိုင်သင်မယ်ကျမတို့စားတဲ့အစာတောက်တွေကလှုပ်လွေးစားတဲ့အစာတောက်တွေဒါကပလီကာရအဟာရလို့သုံးတယ်အဲ့ဒါအဟာရနဲ့ထောက်ပံ့မှကျမတို့ရဲ့ခန္ဓာကိုယ်ကြီးကမယိုင်လေပဲဟာလားကျမတို့ခိုင်နိုင်မယ်အဲ့တော့အဟာရဒါနအလှရှင်ကိုလှူတဲ့အလှရှင်တွေကကျမတို့ကိုလှူတဲ့အခါမှာကျမတို့အလှခံပုဂ္ဂိုလ်တွေရှားဒီတိုင်းမစားရအောင်မေတ္တာပို့စားရမေတ္တာပို့စားမှသာလေကျွေးမတင်မဲနဲ့စားတာဖြစ်သွားနေမို့ဆိုကျမတို့ကျွေးတင်သွားမယ်ဒါကြောင့်မေတ္တာပို့ရမယ်ဟုတ်ပြီနော်သူတို့အလှရှင်တွေကကျမတို့ဒီတရားတွေသင်လို့လာလှူတာလေရုပ်ရှင်သွားကြည့်မယ်ဥပဒေမြင်သွားကြည့်မယ်ကျွေးဟုတ်တယ်လားကိုမောင်ကိုယူသွားရမှာအခုတထမ်းတက်တော့ကျွေးတာဟုတ်လားအဲ့တော့ကျမတို့ကဒီကုသိုလ်နဲ့လည်းအလှရှင်တွေမေတ္တာပို့ရမယ်စားတဲ့အစာတောက်တွေမှလည်းမေတ္တာပို့ဆင်ញင်ပြီးတော့စားဟုတ်ပြီနော်ဒါကြောင့်ကျမတို့ဒီနေ့ဟာရဒါနအလှရှင်ကအများကြီးပါလား 哦，第二号看嘛，路线来的，然后第二号看嘛，路线来，你要听人的呢，不听的，哎啦，不把你的呀，别谁要的嘛，把你，然后第哪的哪，哎啦，大家，然后看哈拉的哪路线没捕捉没，那农民讲嘛，然后哈拉的哪路线啊，第二个就是呀，门门为一，大为人做，他们等的的谁的，然后米大叔啊，辛苦多了，谁呀的，到夜的。到越南路的路线呢，马斯诺呢，等下见面，阿拉新加坡拉地呀，高山湾、马美德布、德米、德米丹多扎湾、东一地湾、米达苏啊，多拉地呀。我看阿多伊湾看，德米马拉拉奥米达苏多拉地呀，古庙奥马斯纳米达苏多拉地呀，看吉乌米达苏啊，多拉地呀。那阿伊勒巴地勒说，阿伊啊高山湾、马美德布。ตมีโตตั้นโตราเวนต้นเยติเวมีตาสุนอกจากอุโอมเนจอชุชุเวมีตาสุดอลาเตยาแกอคันงาเดอลูชินนี่บาจมารุเมตตาบัวอูอองอองเปซงเอดอเมจีมีตาสุดอเคเวนจิจิเมซูเมนทรมีตาสุดอเมญญเวมีตาสุมีบาญายีซุเยอุเมอูดอตันดอเอตันมีตาสุอุเมโอไนดอเคเมจีมีตาสุมัชหวยเซนกูจะสวามีดอกเห็นสันเลยมีตาสูมาอีสุดอกสีละหันต์มีอินจินไข่อุเยอดอกเนื้อสุไข่โอเซียชงมาสูเวพูเวนเทเทลุยอุอุเอชงมาดเซนลิสก็ลงจมารุบาเวเบียวเบียวจมารุดีขันหาทารุเลชเนนตาตาติงวิญญาเลเนาะจมารุฮาระนันลูชินีเต้าอิดันลูชินีเอลูชินีก็ลงจมารุเมตตาปูจามีเราปูนี้อะดีนี่จะเชื่อมันแต่เดียวจมารุแต่งไปมีเนาะยะเนลูฑันโตเมล
ู
ฑันโตหาระฑานะ
หาระฑานะ
เนยาฑานะ
เนยาฑานะ
ธัมมฑานะลูชินธัมมฑานะลูชินด้วย
ธัมมฑานะล
ู
ช
ิน
ด้วย
เบยกิญญะบาสิ
เ
บยกิญญะบาสิสัยสินเยกิญญะบาสิ
สัยส
ิน
เยก
ิ
ญญะบาส
ิโกสินเยกิญญะบาสิ
โก
เสยณเพียโก
เสย
ณเพียฉันตาสวาภิฉัน
ตาสวาภ
ิมิมิโรขันธาวินโก
ม
ิ
ม
ิ
โรข
ัน ธา
ว
ิน
โก
ยเวสาหน
่
ายจะบาสิ
เ
ว
ส
า
หน
่
าย
จะ
บาส
ิ
เว
ีย
ว
ิ
ส
ะเวีย
ว
ิ
ส
ะกุโตโลอาเปตุริ
ก
ุ
โตโล
อ
าเปต
ุ
ริ
เปยสิสิเยกิญญะบาสิ
สิส
ิ
เยก
ิ
ญญะบาส
ิโกสิเยกิญญะบาสิ
โกส
ิ
เยก
ิ
ญญะบาส
ิโกเสยณเพีย
โกเสยณเพ
ีย ฉันตาสวาภิ
ฉันตาสวาภ
ิมิมิโรขันธาวินโก
ม
ิ
ม
ิ
โรข
ัน
ธาว
ิน
โก
เวสาหน่ายจะบาสิ
เวสาหน่ายจะบาส
ิอาจุตาจุตาจมารุตนายติรินาบาเมเนาะ